Welcome to the Voice of America in Burmese.
Mingla mne khe ma shin. Washington myo raw VOA American atan ga ni 2016 khu ni July la 2 yet snin ni ne khe season rwe go Myanmar sanaw chain mne 6 nai ga ni 9 nai thi line to meter 24 30 ne 40 ru ga ni dai yai thong lwin twa ma ba shin. Tama intern nai ma.
မင်္ဂလာပါရှင်ကျမကခင်မသက်ပါဒီမနက်ခင်းသတင်းတွေကိုမနန္ဒာချန်နဲ့အတူကြီးညာပေးပါပါဘင်္ဂလားဒေ့ရှ်နိုင်ငံဒက္ကာမြို့တော်ကအစားအသောက်ဆိုင်တစ်ခုကိုတိုက်ခိုက်ပြီးအနည်းဆုံးလူပေါင်း20လောက်ကိုပြန်ပေးဆွဲထားတယ်လို့ IS စစ်သွေးကြွတွေကပြောကြားလိုက်ပါတယ်မြန်မာနိုင်ငံဒီမိုကရေစီခိုင်မြဲစေဖို့အတွက်မတူကွဲပြားတဲ့အုပ်စုတွေအားလုံးပူးပေါင်းဆောင်ရွက်ကြဖို့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ် Mr. Ban Ki-moon ကတိုက်တွန်းလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားပါပါမန်ဂျင
်ကောင်းပါပြီရှင်ဒီကနေ့မနက်ခင်းအစီအစဉ်မှာတော့မြမအရေးနဲ့ပတ်သက်လို့ကုလသမဂ္ဂဘက်ကတိုက်တွန်းဆွေးနွေးမှုတွေကိုဇက်တိုက်တင်ပြပေးဖို့ရှိပါတယ
် I observed the very real tension between a new civilian leadership and a
ဒါကတော့မနေ့ကမြမနိုင်ငံခီးစဉ်အပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကုလလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ရန်ဟီလီကသူ့ရဲ့ခီးစဉ်တွေ့ရှိချက်တွေနဲ့ပတ်သက်လို့ပြောသွားတာပါအပြည့်အစုံကိုတော့သတင်းစီစဉ်အပြီးမှထုတ်လွှင့်ပေးဖို့ရှိပါတယ်ဒါအပြင်မနေ့ကနယူးယောက်မှာပြုလုပ်တဲ့မြမအရေးဆွေးနွေးပွဲနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ဘာရီပြောကြားသွားတယ်လို့ဆိုတာကိုလည်းတင်ပြပေးဖို့ရှိပါတယ်အလားတူဂျနီဗာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံမှာရခိုင်ပြည်နယ်အရေးဘာရီတင်ပြဆွေးနွေးခဲ့တယ်လို့ဆိုတဲ့နောက်ဆုံးအခြေအနေတွေကိုလည်းကြားရမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မနန္ဒာချန်တို့ကပြောပြပါအောင်ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံဒက္ကာမြို့တော်မှာရှိတဲ့အစားအသောက်ဆိုင်တစ်ခုကိုတိုက်ခိုက်ပြီးလူပေါင်း20နဲ့မနည်းတစားကန်ဖြစ်နေဖမ်းဆီးထားတာဟာသူတို့ရဲ့လက်ချက်လို့ IS စစ်သွေးကြွတွေကပြောကြားလိုက်ပါတယ်ဒီတိုက်ခိုက်မှုမှာလူပေါင်း20ကျော်သေဆုံးခဲ့တယ်လို့လည်းစစ်သွေးကြွအဖွဲ့နဲ့ဆက်နွယ်နေတဲ့အာမတ်တရင်ဌာနကပြောတာပါဒါပေမဲ့ဘင်္ဂလားဒေ့ရှ်ရဲတွေကတော့ရဲရရှိ2ဦးပဲသေဆုံးခဲ့တယ်လို့ပြောခဲ့ပြီးသူတို့ဟာတစားကန်ဖြစ်နေဖမ်းခံနေရသူတွေလွတ်မြောက်ရေးအတွက်ကြိုးပမ်းနေပါတယ်လို့ပြောပါတယ်တောက်ကြန်နဲ့ဒေသဆန်တော်ချင်းည9:20လောက်မှာဒက္ကမြို့တော်ကတန်တမန်ရက်ကွယ်မှာရှိတဲ့ Holy Artisan Bakery ဆိုင်ထဲကိုတနက်သမား8ဦး9ဦးလောက်ဝင်ရောက်လာတယ်လို့ရဲကပြောပါတယ်အခုထိဆိုင်ထဲမှာပိတ်မိနေသူတွေထဲမှာနိုင်ငံခြားသားတွေကအများပြားပါနေတာဖြစ်ပါတယ်ရဲကအဲ့ဒီနေရာတစ်ဝိုက်မှာဝိုင်းထားလိုက်ပြီးဖောက်ခွဲပစ္စည်းတွေနဲ့စတင်ပစ်ခတ်ခဲ့တဲ့တိုက်ခိုက်သူတွေနဲ့အပြန်အလှန်ပစ်ခတ်ခဲ့ကြတာပါညတကောင်အချိန်လောက်မှာတော့စားတောက်ဆိုင်ဝန်းကျင်မှာပစ်ခတ်မှုတွေရပ်ဆိုင်သွားပုံရပါတယ်ရဲတွေကအစ်စ်သေးကြော်တွေနဲ့ဆက်သွယ်ဖို့အတွက်စူးစမ်းခဲ့ပြီးသူတို့ဘာကိုလိုချင်လဲဆိုတာကိုသိရအောင်လုပ်နေပါတယ်လို့ RAB လုံခြုံရေးဆိုင်ရာအထူးတရင်အကြီးကဲကပြောပါတယ်အခုလိုတစားကန်ဖန်းစီထားတဲ့အနေထားရောက်နေတာမှန်ကန်ကြောင့်အမေရိကန်နိုင်ငံခြားရေးဌာနကအတည်ပြုပါတယ်လွတ်မြောက်လာတဲ့မုံဖုတ်သမားအလုတ်သမားတူကတော့တနတ်သမားတွေဟာတစားကန်တွေအဖြစ်မဖမ်းခင်မှာအလာအက်ဘာသူတို့ဖျားမြင့်မြဆုံးဖြစ်ကြောင်းအော်ဟိတ်ခဲ့တယ်လို့ပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာမကြခင်လတွေအတွင်းတိုက်ခိုက်မှုတွေဇက်တိုက်ဖြစ်ပွားခဲ့ပြီးအများအပြားဘလော့ဂါတွေလူနည်းစုဘာသာဝင်တွေကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာပါတိုက်ခိုက်မှုအများအပြားကိုအိန္ဒိယတိုက်ကအယ်ကိုင်ဒါအဖွဲ့ AQIS ကနေလှုပ်ဆောင်တာလို့ကြေညာခဲ့ပါတယ်
စစ်ဖြစ်နေတဲ့နယ်မြေမဟုတ်တဲ့နေရာတွေမှာအဝေးထိန်ဒရုန်းယာဉ်လေယာဉ်တွေနဲ့တိုက်ခိုက်မှုတွေကြောင့်မလို့အရက်သားတွေသေဆုံးခဲ့ရတာတွေနဲ့ပတ်သက်လို့အချိန်တော်ကြာဆောင်ဆိုင်ခဲ့ရတဲ့စီရင်ခံစာတစ်စောင်ကိုအမေရိကန်သမ္မတအိမ်ဘယူရိုကထုတ်ပြန်ခဲ့ရမှာ2009ခုနှစ်နဲ့2015ခုနှစ်အတွင်းအရက်သား64ယောက်ကနေ116ယောက်ကြာသေဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။အိမ်ဘယူရိုပြောခွင့်ရပုဂ္ဂိုလ်ဂျိုးစ်အန်နက်စ်ကတော့ပွင့်လင်းမြင်သာမှုရှိလာတဲ့အခါမှာအကြမ်းဖက်ဝါဒတိုက်ဖျက်ရေးအမေရိကန်အစိုးရရဲ့မဟာဗျူဟာအပေါ်ပုံမလက်ခံနိုင်စွမ်းရှိလာသလိုအရက်သားတွေထိခိုက်သေးချေမှုမဖြစ်အောင်ရှောင်ကျဉ်မှုနဲ့ဖြစ်လာခဲ့ရင်လည်းစည်ရင်ပြုစုထားပြီးသတင်းအချက်လက်တွေထုတ်ပြန်ပေးနိုင်ဖို့ရည်ရွယ်ထားတဲ့အမိန့်အသစ်တစ်ရက်ကိုလည်းသမ္မတကကြေညာမဲ့အကြောင်းပြောဆိုထားပါတယ်အစီအစဉ်ခံစားမှာတော့ပြည်ပခဖြစ်ပွားရာဒေသတွေလို့အစိုးရကခေါ်ဝေါ်သုံးစွဲထားတဲ့ဒေသတွေရဲ့ပြင်ပမှာအဝေးထရိန်ဒရုန်းယာဉ်တွေနဲ့တိုက်ခိုက်မှုကြောင့်သေဆုံးမှုတွေကိုဖော်ပြထားပါတယ်ဒီထက်မှာအာဖဂန်နစ္စတန်အီရတ်နဲ့ဆီးရီးယားနိုင်ငံတွေကသေဆုံးမှုတွေမပါဝင်ပဲပါကစ္စတန်ယီမင်လစ်ဗျားနဲ့ဆိုမာလီယာနိုင်ငံကစီးရင်တွေကိုဒါထည့်သွင်းထားတာဖြစ်ပါတယ်အစိုးရရဲ့တရားဝင်ကိန်းဂဏန်းတွေက200ကနေကိန်းဂဏန်းတွေဟာ200ကနေ1000ကျော်အထိရှိနိုင်တယ်လို့ပြင်ပအဖွဲ့တွေကခန့်မှန်းထားတဲ့အရေးအတွက်ထက်ကိုညွှန်နေနေတာလည်းဖြစ်ပါတယ်
အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ရဲ့ တာဝန်ထမ်းဆောင်နေစဉ်ကာလတွင်ကိုပိုင်အီးမေးလ်အသုံးပြုမှုတွေကိုဆက်ဆီးဖို့အတွက်တရားရေးဌာနအရာရှိတွေနဲ့ FBI ဗဟိုအစုအထောက်လိုင်းအရာရှိတွေအကြံပေးချက်တွေကိုလက်ခံဖို့အစီအစဉ်ရှိကြောင်း American ဗဟိုအစုအရှေ့နေချုပ် Loretta Lynch ကပြောပါတယ် FBI ထောက်လိုင်းအရာရှိတွေအစုံစမ်းဆက်ဆီးမှုတွေမကြာခင်မှာပြီးဆုံးတော့မယ်လို့မျှော်လင့်ရပါတယ်တရားရေးကျင့်ကြံသူတွေကတော့ Democratic Party ရဲ့တမရလောင်းဖြစ်ဖို့တေချာသလောက်ဖြစ်နေတယ် Mrs. Clinton ပေါ်မှာရာဇဝဲကြောင်းနဲ့တရားဆက်ဆံမှုတစုံတရာရှိလာမယ်လို့မထင်ကြောင်းပြောပါတယ်ဒီမှုဟာသူဗဟိုအစုအရှေ့နေချုပ်မဖြစ်ခင်ကတည်းကဖြစ်ပျက်ခဲ့တာဖြစ်ပြီးဒီတရားရေးဌာနဝန်ထမ်းတွေနဲ့စုံစမ်းဆက်ဆီးသူတွေဟာလည်းသူ့ရဲ့လွှမ်းမိုးမှုမရှိပါဘူးလို့တောက်ကြံနေကော်လိုရာဒိုမှာကျင်းပတဲ့ဆွေးနွေးပွဲတစ်ခုမှာပြောကြားခဲ့ပါတယ်။ Mrs. Clinton ပေါ်မှာဆွဲချက်တင်လာရင်ဆုံးဖြတ်ပန်ခွင့်ရှိနေတဲ့ရှေ့နေချုပ် Lynch ကသူ့ရဲ့အကြံပေးချက်တွေကိုလက်ခံဖို့သူ့အနေနဲ့အပြည့်အဝမျှော်လင့်ထားတယ်လို့ပြောကြားခဲ့တယ်လို့နောက်ပိုင်းမှာလည်းသူဟာတွေ့ရှိချက်တွေကိုလက်ခံဖို့ရှိတယ်လို့ပြောဆိုခဲ့ပြီးဒီပြောကြားချက်နှစ်ခုနဲ့ပတ်သက်ပြီးတော့တည်တည်ချာချာရှင်းမပြခဲ့ပါဘူး။ဒါအပြင်ဒီသတင်းပတ်အစောပိုင်းလုံးက Mrs. Clinton ရဲ့ခင်မွန်းတမရဟောင်းဘယ်ကလင်တန်နဲ့မမျှော်လင့်မဲ့တွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးလူတွေရဲ့မေးခွန်းထုတ်မှုဟာလည်းတကယ်ထုတ်တဲ့အဖြစ်ပါလို့ရှေ့နေချုပ်ကပြောကြားခဲ့ပါတယ်
။အစ္စရေးနဲ့ပါလက်စတိုင်းကြားငြိမ်းချမ်းစွာတူရှင်တွဲနေထိုင်နိုင်ရေးဟာလက်ရှိသွားနေတဲ့ပုံစံတိုင်းဆိုရင်တော့ပို့ပြီးတော့အလန့်ဝေးနေအောင်မယ်လို့ American Russia EU ဥရောပသမဂ္ဂနဲ့ကုလသမဂ္ဂတို့ပါဝင်တဲ့အရှေ့လေပိုင်းရေးရာလေပွင့်ဆိုင်အဖွဲ့ကနေတောက်ကြနေကထုတ်ပြန်တဲ့အစီရင်ခံစာမှာပြောဆိုခဲ့ပါတယ်။သွေးထွက်တန်ယူပဋိပက္ခတွေအကြမ်းဖက်ဝါဒနဲ့အနောက်ဘက်ကမ်းမြောင်ဒေသမှာအစ္စရေးတို့ရဲ့အခြေချနေထိုင်မှုတွေကိုတိုးချဲ့လာတာနဲ့အမျှဂါဇာကမ်းမြောင်မှာငြိမ်းချမ်းရေးမျှော်လင့်ချက်တွေကိုအကြီးအကျယ်ထိခိုက်စေနိုင်တယ်လို့လည်းဒီအဖွဲ့ကပြောဆိုခဲ့ပါတယ်။နယ်မြေသိမ်းပိုက်မှုတွေပဋိပက္ခတွေနဲ့တနိုင်ငံနဲ့ရက်တီရေးပုံစံကိုဥတီစေမဲ့လောက်ရမျိုးတွေကိုရှောင်ရှားနိုင်ဖို့နှစ်ဖက်စလုံးကခိုင်မာတဲ့ခြေလှမ်းတွေကိုလှမ်းဖို့လိုအပ်တယ်လို့လည်းအရှေ့လေပိုင်းရေးရာလေးပွင့်ဆိုင်အဖွဲ့ရဲ့အစည်းအဝေးခန်းစာမှာဖော်ပြပါရှိပါတယ်။နှစ်နိုင်ငံကြားငြိမ်းချမ်းစွာတူရှင်တွဲနေထိုင်နိုင်ရေးစစ်မှန်တဲ့တိုင်းဒေသချမှတ်ထောင်ကြောင်းကိုလည်းမူဝါဒတွေလက်တွေ့လှုပ်ဆောင်ချက်တွေနဲ့အကောင့်ထက်ဖို့ဆောင်ရွက်ကြဖို့အစ္စရေးနဲ့ပါလက်စတိုင်းနှစ်နိုင်ငံစလုံးကိုတိုက်တွန်းခဲ့ပါတယ်။
UAE American တရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618 9နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီထိုင်မြဲရေးအရက်ဖက်နိုင်ငံရေးအဆောက်အုံတွေပြည်ပြန်လာရေးတည်ငြိမ်ပြီးအားလုံးလွှမ်းခြုံတဲ့တိုးတက်ဖွံ့ဖြိုးရေးတို့အတွက်မတူကွဲပြားတဲ့နိုင်ငံရေးစီးပွားရေးအုပ်စုတွေသက်ဆိုင်သူတွေအားလုံးပူးပေါင်းဆောင်ရွက်ကြဖို့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ် Mr. Ban Ki-moon ကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂမှာဒီကနေ့ကျင်းပတဲ့မြန်မာရေးပူးပေါင်းဆောင်ရွက်မှုအဖွဲ့အစည်းအဝေးမှာ Mr. Ban Ki-moon ကအခုလိုပြောကြားလိုက်တာပါ။ပြည်သူလူထုရဲ့မြင့်မားတဲ့မျှော်မှန်းချက်တွေကိုဖြည့်ဆည်းပေးဖို့အတွက်မြန်မာအစိုးရရဲ့စီမံဆောင်ရွက်မှုတွေကိုလည်း Mr. Ban Ki-moon ကကြိုဆိုခဲ့ပါတယ်။မြန်မာနိုင်ငံကလူခွင့်အခြေအနေတွေကိုလေ့လာဖို့ရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရဲ့အထူးကိုယ်စားလှယ် Miss ရဟင်းလေးရဲ့ခီးစဉ်ဟာလည်းဒီကနေ့တောက်ကြနေမှာပဲပြီးဆုံးသွားပြီဖြစ်ပါတယ်။အစိုးရတဲ့မြန်မာအစိုးရရဲ့ဥဆောင်မှုနဲ့ဆစ်ဆွာလက်ထက်အဆက်ဆက်တိဆောက်ခဲ့တဲ့ bureaucracy ရန်ရဲအားတိုင်မှုတွေရှိနေတာကြောင့်အတွေးခေါ်ပြောင်းလဲဖို့အချိန်ယူပြီးပြောင်းလဲဖို့လိုအပ်တယ်လို့ပြောကြားခဲ့ပါတယ်။ဒါအပြင်ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့နိုင်ငံသားစီစီရဲ့ပတ်သက်ပြီးအစိုးရအနေနဲ့ဒေတာခံတွေနဲ့တည်တည်ချာချာဆွေးနွေးတင်ကြောင်းနဲ့ Miss ရဟီလီကထောက်ပြပြောဆိုခဲ့ပါတယ်
။တရုတ်ကွန်မြူနတီပါတီရဲ့65နှစ်ပြည့်နှစ်ပတ်လည်ထိမ့်မတ်နေ့မိန်ကွန်းမှာ Mass Wara ဟာပါတီရဲ့အနှစ်သာရအဖြစ်ရှိနေဆဲဖြစ်တဲ့အကြောင်းသမ္မတရှီကျင်းပင်ကပြောဆိုလိုက်ပါတယ်။စမ်းစစ်လေ့လာသူတွေကတော့တရုတ်သမ္မတရဲ့ပြောကြားချက်တွေဟာနိုင်ငံရေးအရလွတ်လပ်ခွင့်ပေးဖို့လက်မခံသေးဘူးဆိုတာကိုပြသလိုက်တဲ့နောက်ထပ်လက္ခဏာတစ်ခုဖြစ်တယ်လို့မြင်ကြပါတယ်။တိုင်းပြည်မှာအခြေခံဥပဒေရဲ့အထက်ကဘယ်သူမှမရှိမနေရဘူးလို့တရုတ်သမ္မတကမိန်ကွန်းမှာထည့်သွင်းပြောကြားခဲ့ပေမဲ့တရုတ်နိုင်ငံမှာလွတ်လပ်တဲ့တရားစီရင်ရေးစနစ်ပေါ်ပေါက်ဖို့လိုမျိုးပြုပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်မယ်ဆိုတဲ့အဓိပ္ပာယ်မဆောင်ဘူးလို့လည်းကြွမ်းကျင်သူတွေကထောက်ပြခဲ့ကြတာဖြစ်ပါတယ်။ဒီအတွက်လည်းတရုတ်ကွန်မြူနတီပါတီတွင်ကလွတ်လပ်တဲ့သဘောထားအယူဆရှိသူတွေနဲ့ပညာတတ်အတိုင်းဝိုင်းတွေဟာပါတီနဲ့သမ္မတရဲ့အုပ်ချုပ်မှုအတွက်ချိန်ချောက်မှုတစ်ရက်လေဖြစ်ကောင်းဖြစ်လာနိုင်တယ်လို့တခြားတရုတ်ထိပ်တန်းခေါင်းဆောင်တွေအနေနဲ့လည်းလွတ်လပ်တဲ့အယူအဆရှိတဲ့သူတွေကိုအန္တရာယ်ရှိတဲ့အင်အားစုတစ်ခုအဖြစ်ရှုမြင်နိုင်တယ်လို့လည်းသုံးသပ်ကြပါတယ်။ပြုပြင်ပြောင်းလဲရေးနဲ့ပွင့်လင်းမြင်သာမှုတွေရဲ့အရေးကြီးမှုတွေကိုထောက်ပြပြောဆိုခဲ့တဲ့တစ်ချိန်တည်းမှာပဲသမ္မတရှီကျင်းပင်ကတရုတ်နိုင်ငံရဲ့ရာစုနှစ်ခုအတွက်ဤမန်းချက်တွေကိုအကောင့်ထဲပို့နိုင်ဖို့လည်းပြောကြားခဲ့ပါတယ်။
က ကမ္ဘောဒီးယားဆွေကမကြသေးခင်ကပဲအတိုက်ခံတွင်အရက်ဖက်လူမှုလူဖွဲ့စည်းတွေကိုချိန်မုန်းခဲ့တာနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကဝေဖန်လိုက်ပြီးကမ္ဘောဒီးယားမှာလူခွင့်ရေးတိုးတက်မှုတွေရှိမှ2019မှာချထားပေးဖို့ရထားတဲ့တန်ပေါင်းများစွာကိုပေးအပ်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်
။ပြင်သစ်နိုင်ငံမှာကျင်းပနေတဲ့ Euro 2016ဥရောပဖလားဘောလုံးပွဲမှာတော့ Wales အသင်းကအကျိုးဘလူးပဲတက်သွားပြီးဖြစ်ပါတယ်။ Leeds မြို့မှာဒုတိယ quarter final ကိုတောက်ကြနေကကစားခဲ့တာမှာ Wales အသင်းကပြိုင်ပွဲမှာဘိုးဆွဲနိုင်ခြင်းရှိတယ်လို့တစ်ပေးခံခဲ့ရတဲ့ Belgian အသင်းကို3ဂိုးတကူနဲ့နိုင်ပြီးတော့အကျိုးဘလူးပွဲကိုတက်သွားတာဖြစ်ပါတယ
်
တတင်းစီစဉ်ကိုဒေါခင်မျိုးသက်နဲ့မနန္ဒာချန်သူကတင်ဆက်ခဲ့တာပါရှင်အခုတော့မြမအေးနဲ့ပတ်သက်လို့ကုလသမဂ္ဂဘက်ကတိုက်တွန်းဆွေးနွေးမှုတွေကိုကျမတို့စတိုက်တင်ပြဖို့ရှိပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီခိုင်မြဲရေးအရက်ဖက်နိုင်ငံရေးအဆောက်အုံတွေပြည်ပြင်းလာရေးတည်ငြိမ်ပြီးအားလုံးလွှမ်းခြုံတဲ့တိုးတက်ဖွံ့ဖြိုးရေးတို့အတွက်မတူကွဲပြားတဲ့နိုင်ငံရေးစီးပွားရေးအုပ်စုတွေသက်ဆိုင်သူတွေအားလုံးပူးပေါင်းဆောင်ရွက်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကမနေ့ကတိုက်တွန်းလိုက်ပါတယ်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှာမနေ့ကမြမအရေးပူးပေါင်းဆောင်ရွက်မှုအဖွဲ့အစည်းရဲ့အစည်းအဝေးမှာမစ္စတာဘန်ကီမွန်းကအခုလိုပြောကြားလိုက်တာပါအသေးစိတ်ကိုတော့ဦးကျော်စန်တာကဆက်ပြီးပြောပြမှာပါရှင
်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာအရေးပူပေါင်းဆောင်ရွက်မှုအဖွဲ့ရဲ့မနေ့ကပြုလုပ်တဲ့အစည်းအဝေးဟာမနေ့ကစက်တင်ဘာမှာတွေ့ဆုံခဲ့ပြီးတဲ့နောက်တစ်နှစ်လောက်အကြာမှာအခုထပ်တွေ့တာဖြစ်ပါတယ်ဒီနေ့ပြောရင်2015နိုဝင်ဘာရွေးကောက်ပွဲအပြီးမှာပထမဆုံးကျင်းပတဲ့အစည်းအဝေးလေဖြစ်ပါတယ်ဒီကာလအတွင်းဖြစ်ထွန်းခဲ့တဲ့အပြောင်းအလဲတွေနဲ့ပတ်သက်ပြီးမစ္စတာဘန်ကီမွန်းကမြန်မာပြည်သူတွေကိုချီးကျူးဂုဏ်ပြုလိုက်ပါတယ်တချိန်ထဲမှာပဲသမနာဟောင်းဦးသိန်းစိန်ရဲ့အပြောင်းလဲဖော်ဆောင်ပေးမှုကိုလည်းအသီးမပြူတယ်လို့ပြောကြသွားပါတယ်။ဒီအစည်းအဝေးမှာအတွင်းမှုချုပ်ဘန်ကီမွန်းရဲ့မှတ်ချက်စကားကိုသူရဲ့ပြောခွင့်ရဖာရန်ဟတ်က VOA မြန်မာပိုင်းအတွက်အခုလိုဖတ်ပြခဲ့ပါတယ်
။ The Secretary General congratulated the people of Myanmar for their remarkably peaceful, dignified and enthusiastic participation in the election.
ဟောင်းဆန်ကနိုဝင်ဘာ6ရက်ပွဲမှာတည်တည်တတ်တတ်ငြိမ်းချမ်းပြီးတော့ဂုဏ်သိက္ခာရှိရှိနဲ့တက်တက်ကြွကြပါဝင်မဲ့ပေးခဲ့ကြတဲ့အတွက်မြန်မာပြည်သူလူထုကိုအတွင်းမှုချုပ်ကချီးကျူးဂုဏ်ပြုလိုက်ပါတယ်။ဒီအရေးကြီးတဲ့ကာလအပြောင်းလဲအတွက်အရင်သမ္မတဦးသိန်းစိန်ရဲ့မဆုံးမနစ်သောခေါင်းဆောင်မှုကိုလည်းသူကအတိမတ်ပြုပါတယ်
။ရွေးကောက်ပွဲမှာပြည်သူလူထုပေးအပ်ထားတဲ့တောင်းဝန်နဲ့သူတို့ရဲ့မြင့်မားတဲ့မျှော်မှန်းချက်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရကအကောင့်ထဲပေါ်ပေးဖို့အရေးကြီးတယ်လို့လည်းဆိုပါတယ်။
The election results clearly demonstrate that the people of Myanmar recognize the great sacrifice made by the National League for Democracy and its leaders over the past decade.
The Democracy အဖွဲ့ချုပ်ဒီအဖွဲ့ရဲ့ခေါင်းဆောင်တို့ဟာပြီးခဲ့တဲ့ဆယ်စုနှစ်အတွင်းကြီးမားတဲ့စွန့်လွတ်စွန့်စားလုပ်ခဲ့တာကိုမြန်မာပြည်သူလူထုကအတိမတ်ပြုကြောင်းရွေးကောက်ပွဲရလဒ်ကပြသလိုက်ပါပြီ။သူတို့အနေနဲ့လုံးဝအုတ်တုံတာဝန်ပေးရလိုက်တယ်လို့မျှော်လင့်ချက်လည်းမြင့်မြင့်မားမားထားရှိနေကြတာပါ။ဒါကြောင့်နိုင်ငံရေးအခင်းကျင်းကိုပါပြောင်းလဲပြီးလူထုရည်မှန်းချက်ကိုအကောင့်ထဲပေါ်ပေးရမှာဖြစ်ပါတယ်။အတွင်းမှုချုပ်ကမကြသေးခင်ကသမရဦးထင်ကျော်ဒေါန်ဆန်းစုကြည်တို့နဲ့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောရမှာဒါကိုအလေးနဲ့ထောက်ပြခဲ့ပါတယ်
။မြမညဉ့်ညံရေးဖြစ်စဉ်ရှေ့တိုးနိုင်ဖို့အတွက်ကုလသမဂ္ဂရဲ့ထောက်ခံမှုအရေးကြီးတယ်လို့လည်းမစ္စတာဘန်ကီမွန်းကဖော်ပြထားပါတယ်။ဒီနေရာမှာအစိုးရသည်အနေနဲ့ပြည်လုံးကျော်အပြစ်ခတ်ရဆေးရေးစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ရောလက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေနဲ့ပါဆက်ဆံတဲ့နေရာမှာရှုပ်ထွေးပြီးအကဲဆက်တဲ့ပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့လည်းသုံးသပ်ထားပါတယ်။အဲ21ရာစုပြည်လုံးညီလာခံခေါ်ယူလိုက်ရင်တော့ဒီကိစ္စတွေပြည်လည်နိုင်စရာညဉ့်ဉန်းရေးရရှိနိုင်စရာဖြစ်တယ်လို့လည်းသူကထောက်ခံအပ်ပေးထားပါတယ်။
The 21st Century Panglong Conference is widely seen as an opportunity to advance the implementation.
Nasati Yazu Pilong Nilagen ha Pilong jo apit khat yesei phosong bo atwe akwin kaung tiyet phit de lo lu dan yusa tha ja ba de. Di Nilagen ha aku NCA ma lamat ma tho da de apwe zi dui aye ko le the twin sin sa bo lo ba de. Pilong su nyin nyin su ni bwe phosong nai bo takhu ri do pure committee takhu ko a long pa win phwe zi bo lo wet ba de. Don San Suji ga Ogola aku ma 27ရာစုပင်လုံညီလာခံကျင်းပကျင်းတယ်လို့ဆိုပါတယ်အစိုးရစစ်တပ်တိုင်းဒေသနဲ့ကိုင်အဖွဲ့စည်းတွေရဲ့မြစ်တာရက်ခံချက်အရ NCA အတိုင်းဖွဲ့စည်းထားတဲ့ပူရဲကြီးကြပ်မှုကော်မတီကိုပတ်လိုက်မှုမရှိတဲ့နိုင်ငံတကာအထောက်ပံ့ပေးနိုင်ရေးအတွက်ကုလသမဂ္ဂကဆောင်ရွက်နေပါတယ
်ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းရဲ့မှတ်ချက်စကားကိုသူ့ရဲ့ပြောင်းရဖာရန်ဟတ်က VOA မြန်မာပိုင်းအတွက်ဖတ်ပြသွားတာဖြစ်ပါတယ်တချိန်တည်းမှာပဲရခိုင်ပြည်နယ်ကပြဿနာနဲ့ပတ်သက်ပြီးတော့လဲဒေါအောင်ဆန်းစုကြည်နဲ့အစိုးရအရာစီကြီးတွေကချင်းကမှုဇင်းနဲ့ချမှတ်ဆောင်ရွက်ဖို့လုပ်နေတယ်ဆိုတဲ့ကိစ္စကိုလည်းမစ္စတာဘန်ကီမွန်းကကြိုဆိုလိုက်သလိုတင်မာမှုဖြစ်ပွားလာနိုင်တဲ့ကိစ္စတွေကိုကြိုတင်သတိထားနိုင်မဲ့လုပ်ရမျိုးဘာသာစုံချစ်ကြည်ရင်းနှီးမှုနဲ့ငြိမ်းချမ်းစွာရှင်တွဲနေထိုင်ရေးတည်ဆောက်နိုင်ဖို့ကိစ္စတွေဟာလည်းအရေးကြီးတယ်လို့ဖော်ပြထားပါရခင်ဗျာ
ဥကြောစန္ဒာပြပြသွားတာပါအခုတော့ဒီမြန်မာနိုင်ငံကိုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရဟင်းလီကနေသူ့ရဲ့ခီးစဉ်ပြီးဆုံးသွားတဲ့မနေ့ကရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာနဲ့ပတ်သက်လို့ကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်မတ်တင်ကီလင်းကအကြောင်းစုံကိုပြောပြမှာပါရှင
်ဟုတ်ကဲ့ပါမြန်မာနိုင်ငံကလူအခွင့်အရေးအခြေအနေတွေကိုလေ့လာဖို့ရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီရဲ့ခီးစဉ်ဟာဒီနေ့မှပဲပြီးဆုံးပြီဖြစ်ပါတယ်။သူ့ရဲ့ခီးစဉ်အတွင်းဥပဒေပြုလွှတ်တော်ကိုတွားရောက်လေ့လာတဲ့အခါမြန်မာအစိုးရတည်ရဲ့ဦးဆောင်မှုနဲ့စစ်အစိုးရလက်ထက်အဆက်ဆက်တည်ဆောက်ခဲ့တဲ့ဘူရိုကရေစီရန်ရာကြားအပြိုင်မှုတွေကိုတွေ့ရှိခဲ့တာကြောင့်အတွေးခေါ်ပိုင်းဆိုင်ရာပြောင်းလဲမှုတွေလိုအပ်နေတယ်လို့မစ္စယဟီလီကအခုလိုပြောဆိုလိုက်ပါတယ
် I observed the very real tension between a new civilian leadership
အရသာအစိုးရဦးဆောင်မှုနဲ့စစ်အစိုးရလက်ထက်အယိုးဆွဲလာတဲ့ဘူရိုကရေစီရန်ရာကြားပြင်းထန်တဲ့အပြိုင်မှုတွေရဲ့ရလဒ်ဖြစ်မူဝါဒနဲ့ချင်းကပ်နည်းတွေဒွန်တွဲနေတာကိုတွေ့ရပါတယ်။ဒါ့အပြင်ဒီမိုကရေစီစနစ်နဲ့လူ့ခွင့်ရေးအခြေအနေတွေကိုဟန်တားထားတဲ့မူပေါင်းထဲမှာဒီမိုကရေစီနီးကျကျအုပ်ချုပ်နိုင်ဖို့စိန်ခေါ်မှုတွေရှိနေတာကိုလည်းတွေ့ရပါတယ်။ဒီစိန်ခေါ်ချက်တွေကိုကျော်လွှားနိုင်ဖို့အတွက်ကတော့အပြုမှုနဲ့အတွေးခေါ်ပိုင်းဆိုင်ရာပြုပြင်ပြောင်းလဲမှုတွေလိုအပ်ပါတယ်။ဒီပြောင်းလဲမှုအတွက်အချိန်ယူရမယ်ဆိုပေမဲ့လည်းဦးစားပေးဖို့တော့အရေးကြီးပါတယ်။
အလौဒမာလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့ရက်တရာစီမံချက်ဖြစ်တဲ့ရခိုင်ပြည်နယ်တွင်းနိုင်ငံသားစီစဉ်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့ကြိုတင်အကြောင်းကြားမှုမရှိတာကိုဒေသခံနေစည်းကနေပြန်ကြားရတာကြောင့်အစိုးရအနေနဲ့လုပ်ငန်းစဉ်မစတင်မီဒေသခံတွေနဲ့တေချာဆွေးနွေးသင့်တယ်လို့မစ္စယဟီလီကအခုလိုထောက်ပြပြောဆိုလိုက်ပါတယ်
I was informed that they had not been given prior information on the exercise and had received no further explanation subsequently.
ကျမရခိုင်ပြည်ကိုသွားတဲ့အခါနိုင်ငံသားစီစစ်ရေးလုပ်ငန်းစဉ်အတွက်ကြိုတင်အကြောင်းကြားမှုမရှိဘူးလို့တင်ပြကြတာတွေ့ရပါတယ်။ရခိုင်ပြည်နယ်တစ်ခုလုံးမှာဒီလုပ်ငန်းစဉ်လုပ်မယ်ဆိုရင်စီစစ်ခံရမယ့်လူအဖွဲ့အစည်းတွေနဲ့တေချာဆွေးနွေးထားဖို့လိုအပ်ပါတယ်။စီစစ်ခံရမယ့်သူတွေအနေနဲ့ဘယ်တော့စီစစ်ခံရမယ်ဘယ်တော့ရလက်ကိုပြန်သိရမယ်စသဖြင့်တိကျတဲ့အချိန်သတ်မှတ်ချက်ထားရှိဖို့လိုအပ်ပါတယ်
။တစ်ဆက်ထဲမှာပဲမြန်မာအစိုးရဘက်ကရခိုင်ပြည်နယ်အတွင်းလူအတိုင်းဝိုင်းနှစ်ခုကြားပြဿနာတွေပိုပြီးမရှုပ်ထွေးလောက်ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့ပြောင်းလဲခေါ်ဝေါ်ဖို့ကုလသမဂ္ဂကိုတိုက်တွန်းထားပေမဲ့မစ္စယဟီလီကတော့နိုင်ငံတကာလူအခွင့်အရေးကာကွယ်သူတယောက်အနေနဲ့သူ့ရဲ့သဘောထားနဲ့အခေါ်အဝေါ်ကိုပြောင်းလဲမှာမဟုတ်ဘူးလို့လည်းပြောပါတယ်။ဒါအပြင်အစိုးရတာဝန်ရှိသူတွေအနေနဲ့အမုန်းစကားပြန့်ပွားရေးနဲ့ဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခတွေကိုထိထိရောက်ရောက်အရေးယူဖို့လိုအပ်နေတယ်လို့လည်းမစ္စယဟီလီကပြောပါတယ်။လက်တလောဖြစ်ပွားခဲ့တဲ့တရဲသမိန်ကြီးရွာကပဋိပက္ခနဲ့ပတ်သက်လို့အစိုးရရဲ့လှုပ်ဆောင်ချက်ဟာမှားယွင်းတယ်လို့အခုလိုပြောပါတယ်
။ It is vital that the government take prompt action including by conducting
အစိုးရအနေနဲ့ဖြစ်ရပ်ကိုတေချာစုံစမ်းစစ်ဆေးပြီးပြစ်မှုကျူးလွန်သူတွေကိုအမြန်အရေးယူဖို့လည်းရေးကြည့်ပါတယ်။အစိုးရအနေနဲ့ဗုဒ္ဓဘာသာဝင်တွေနဲ့အစ္စလမ်ဘာသာဝင်တွေကြားအခြေအနေပိုဆိုးလာမှစိုးရိမ်လို့အရေးမယူတာဟာမှားယွင်းတဲ့လှုပ်ဆောင်ချက်ပဲဖြစ်ပါတယ်။အစိုးရအနေနဲ့အပြစ်ကျူးလွန်တဲ့ဘယ်သူ့ကိုမဆိုတရားဥပဒေနဲ့အညီအရေးယူခြင်းအပြင်လူနည်းစုလူမျိုးတွေနဲ့ဘာသာဝင်တွေအပေါ်အကြမ်းဖက်မှုတွေမရှိအောင်ဆောင်ရွက်ရပါလိမ့်မယ်။
တချိန်တည်းမှာပဲတချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေတွေဟာတိုးတက်မှုမရှိလာသလိုတပ်မတော်နဲ့လက်နက်ကင်တပ်ဖွဲ့တွေရဲ့လူအခွင့်အရေးချိုးဖောက်မှုတွေဟာလည်းရှိမြဲပဲဖြစ်တယ်လို့မစ္စယဟီလီကပြောပါတယ်။စစ်ဘေးရှောင်ဒုက္ခသည်စခန်းတွေမှာကျန်းမာရေးစောင့်ရှောက်မှုအပါအဝင်လူအချက်တွေအများကြီးရှိနေသေးတာကြောင့်တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေအားလုံးပါဝင်တဲ့27ရာစုပင်လုံးကြီးလာခံကျင်းပတဲ့အခါနိုင်ငံရေးအရာတွေမကပဲလူအခွင့်အရေးဆိုင်ရာအကျိုးသက်ရောက်မှုတွေလည်းရှိဖို့လိုအပ်တယ်လို့သူကပြောပါတယ်။ဒါ့အပြင်နိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်စီမံကိန်းကြီးတွေဆောင်ရွက်ရမှာလဲဒေသခံပြည်သူတွေရဲ့အတန်ကိုနားထောင်ဖို့ကိုလည်းမစ္စယဟီလီကအကြံပြုပါတယ်။မစ္စယဟီလီရဲ့ခီးစဉ်ဟာ၄ချိန်မြောက်မြန်မာနိုင်ငံခီးဖြစ်ပြီး NLD အစိုးရတက်လက်ထက်မှာပထမဦးဆုံးအကြိမ်ရောက်လာတာလည်းဖြစ်ပါတယ်။ဒီခီးစဉ်မှာတွေ့ရှိခဲ့တဲ့မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေကိုစက်တင်ဘာလမှာကျင်းပမယ်ကုလသမဂ္ဂအထွေထွေညီလာခံမှာအစည်းအဝေးခန်းစားတင်သွင်းသွားမှာလည်းဖြစ်ပါတယ်ရှင်
။ VOA သတင်းတောက်မတ်တင်ကီလင်းပါရှင်။အခုလိုလူအခွင့်အရေးအထူးကိုယ်စားလှယ်ရန်ဟင်းလီကရခိုင်ပြည်နယ်တွင်နိုင်ငံသားစစ်စီရေးအစီအစဉ်ကိုဝေဖန်ထောက်ပြခဲ့တဲ့အချိန်မှာပဲရ ရခိုင်ပြည်နယ်မှာနိုင်ငံသားစီစီရေးအစီအစဉ်စံသက်စတင်လှုပ်ဆောင်ခဲ့တဲ့မြေပုံမြို့နယ်အတွင်းရှောက်ထားသူဦးရေ 2,000 ကျော်ကိုနိုင်ငံသားဖြစ်ခွင့်မြန်မာအစိုးရကအာမခံလိုက်ကြောင်းနဲ့ဒီအစီအစဉ်ကိုရခိုင်တပြည်နယ်လုံးအတိုင်းအတာထိဆောင်ရွက်သွားမှာဖြစ်ကြောင်းကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာမြန်မာတပ်အမတ်ကြီးကပြောကြားလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာဇူလိုင်လ1ရက်နေ့အထိကျင်းပခဲ့တဲ့လူခွင့်ရေးကောင်စီညီလာခံအတွင်းရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေကိုဇွန်လ30ရက်နေ့ကလူခွင့်ရေးမဟာမင်းကြီးတင်ပြခဲ့တဲ့အပေါ်သူကအခုလိုတုံ့ပြန်ခဲ့တာ
ပါ။ First on the citizenship verification, this is a prerequisite for resettlement.It was first launched as a pilot project in Myebong Township in Rakhine State, resulting in the granting of citizenship for national
ID. ဒါမှမဟုတ်ဒါဟာရွှေပြောင်းအခြေချနေထိုင်တဲ့သူတွေအတွက်မရှိမဖြစ်ဆောင်ရွက်ရမယ့်လိုအပ်ချက်ပါ။မြေပုံမြို့နယ်မှာနိုင်ငံသားစီစဉ်တဲ့အစီအစဉ်ကိုစတင်ပြီးတော့စမ်းသပ်ဆောင်ရွက်ခဲ့ပါတယ်။ရလဒ်အနေနဲ့ကတော့လျှောက်ထားသူ 2,000 ကျော်ကိုနိုင်ငံသားဖြစ်ခွင့်ပေးဖို့အာမခံချက်ပေးနိုင်ခဲ့ပါတယ်။ဆက်လက်ပြီးတော့ဒီနိုင်ငံသားစီစဉ်တဲ့အစီအစဉ်ကိုဆက်လက်ပြီးတော့ဒီနိုင်ငံသားစီစစ်တဲ့အစီအစဉ်ကိုမြို့နယ်၃မြို့နယ်မှာဇွန်လ9ရက်နေ့ကတည်းကပြန်ပြီးတော့စတင်ဆောင်ရွက်ခဲ့ပါတယ်ဒီအစီအစဉ်ကိုရခိုင်ပြည်နယ်လုံးမှာတိုးချက်လှုပ်ဆောင်သွားမှာပါ
ဒါအပြင်ရခိုင်ပြည်နယ်မှာလုံခြုံရေးအရတင်းကျပ်မှုတွေရှိပေမဲ့နိုင်ငံသားကပြားမရှိတဲ့သူတွေဟာဒေသရင်းအာဏာပိုင်တွေရဲ့ထောက်ခံချက်နဲ့ထုတ်ပေးထားတဲ့ယာယီခီးသွားကပြားတွေနဲ့လွတ်လွတ်လပ်လပ်သွားလာနိုင်ကြောင်းဥမ္မာဝီကပြောပါတယ်အလားတူရခိုင်ပြည်နယ်ကမွတ်စလင်ကလေးတငယ်တွေအတွက်ကျမ်းမာရေးနဲ့ပညာသင်ကြားရေးအစီအစဉ်တွေကိုပံ့ပိုးကူညီနေရမှာတိုးတက်မှုတွေရှိခဲ့တယ်လို့ဆိုပါရယ်လူခွင့်ရေးမဟာမင်းကြီးရဲ့အစီရင်ခံစာမှာတော့ရခိုင်ပြည်နယ်မှာစစ်တမ်းကောက်ယူချက်တွေအရရိုဟင်ဂျာမွတ်စလင်လူနည်းစုတွေကိုနိုင်ငံသားဖြစ်ပိုင်ခွင့်မရှိအောင်တမင်လှုပ်ဆောင်ထားတာလွတ်လပ်စွာသွားလာခွင့်မရှိအောင်ကန့်သတ်ထားတာသူတို့ရဲ့ဘဝနဲ့လုံခြုံရေးတွေအတွက်ချိန်ချောက်မှုတွေလှုပ်ဆောင်တာသူတို့တွေကိုပညာသင်ကြားခွင့်မရအောင်ကန့်သတ်ထားတာစတဲ့တပ်တည်အချက်လက်တွေရရှိခဲ့ကြောင်းဖော်ပြထားပါတယ်။ဒါကြောင့်လူနည်းစုတွေရဲ့အခြေခံအခွင့်အရေးကိုညှင်းပယ်တဲ့ဥပဒေနဲ့ policy တွေကိုပြင်ဆင်ရေးဆွဲပြီးဆယ်စုနှစ်ပေါင်းများစွာကြာအောင်လူခွင့်ရေးချိုးဖောက်သူတွေအပေါ်အပြစ်ပေးအရေးယူခြင်းမရှိခဲ့တဲ့ကိစ္စတွေကိုလက်ရှိအစိုးရအနေနဲ့ကင်တွယ်ဖြေရှင်းဖို့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဇာအစ်အယ်ဟူစိန်ကဂျွန်လ30ရင်းကလူခွင့်ရေးညီလာခံမှာပြောကြားခဲ့ပါတယ်။အခုလိုလူခွင့်ရေးမဟာမင်းကြီးရဲ့တိုက်တွန်းချက်တွေကိုမြန်မာအစိုးရအနေနဲ့အလေးနက်ထားစဉ်းစားဖို့တူရကီအစိုးရကိုယ်စားလှယ်ကလည်းညီလာခံမှာအခုလိုပြောကြားခဲ့ပါတယ
်။ Myanmar is a mosaic of diversity and we acknowledge that the new government has taken over many challenges which require wise approaches and comprehensive efforts.Upholding human dignity
of all people. လူမျိုးပေါင်းစုံနေထိုင်ကြပါတယ်။ဒါအပြင်မြန်မာအစိုးရမှကြဲကြဲပြန့်ပြန့်ချင်းကပ်ဖို့ကြိုးစားရမယ့်စင်ခေါ်မှုအကဲဆက်မှုတွေရှိနေတယ်ဆိုတာကိုတူရကီအစိုးရကအသိအမှတ်ပြုပါတယ်။လူအဖွဲ့အစည်းအလုံးရဲ့ဂုဏ်သိက္ခာကိုထိမ့်သိမ့်မွန်းနဲ့ဘယ်အဖွဲ့အစည်းကိုမှဂုဏ်သိက္ခာကျဆင်းစေမဲ့အလုံးမျိုးကိုမလုဖို့လည်းပဲလိုအပ်ပါတယ်။အစီရင်ခံစာမှာဖော်ပြထားတဲ့အချက်တွေကိုမြန်မာအစိုးရအနေနဲ့အလေးအနက်စဉ်းစားဖို့တိုက်တွန်းပါတယ်။ကုလသမဂ္ဂအထွေထွေညီလာခံနဲ့လူခွင့်ရေးကမရှင်တို့ရဲ့တောင်းဆိုချက်တွေကိုအကောင့်ထဲဖော်နိုင်ဖို့အတွက်မြန်မာနိုင်ငံကိုနိုင်ငံတကာအကူအညီပေးဖို့လိုအပ်တယ်ဆိုတာကိုလည်းတူရကီအစိုးရကယုံကြည်ပါတယ်
။ဒါအပြင်ရခိုင်ပြည်နယ်မှာအတိုင်းဝိုင်းနှစ်ဖက်လုံးကလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေကိုတူရကီနိုင်ငံကထောက်ပံ့ကူညီသွားမှာဖြစ်တယ်လို့လည်းသူကဆိုပါတယ်။ရခိုင်ပြည်နယ်အရေးညီလာခံတွင်ဆွေးနွေးရမှာတောင်ကိုရီးယား၊ဗီယက်နမ်ထိုင်းစတဲ့နိုင်ငံတွေကတော့မြန်မာအစိုးရရဲ့ရခိုင်ပြည်နယ်ပြဿနာအရေးစူးစမ်းဖြေရှင်းနေတာတွေကိုအတိအမှတ်ပြုကြောင်းပြောဆိုခဲ့ကြပါတယ်။အခုလိုနိုင်ငံတကာအစိုးရတွေရဲ့အကြံပြုတိုက်တွန်းချက်တွေကိုမြန်မာအစိုးရကိုပြန်ပြီးတင်ပြမှာဖြစ်ကြောင်းတန်အမတ်ကြီးဦးမောင်ဝေကတုံ့ပြန်ပြောဆိုခဲ့ပါတယ်
။ At this meeting today, we are listening very carefully to all the speakers. My delegation will, of course,
ဒီကနေ့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးသူတွေရဲ့တင်ပြချက်တွေကိုကျွန်တော်တို့သေချာနားထောင်ပါတယ်သူတို့စိုးရင်ချက်တွေသဘောထားအမြင်တွေကိုကျွန်တော်တို့ကိုယ်စားလှယ်အဖွဲ့အနေနဲ့နိုင်ငံကိုပြောင်းရွှေ့တဲ့အချိန်မှာအစိုးရအာဏာပိုင်ကိုတင်ပြပြီးမှဖြစ်ပါတယ်ရှေ့မှာဆက်ပြီးတော့လုံမဲ့အလို့အတွက်လူခွင့်ရေးကောင်စီဘက်ကဆက်လက်ရှိနေတဲ့မိဖက်ဆက်ဆံမှုစေတနာပံ့ပိုးမှုနဲ့အပြုသဘောဆောင်ဆက်ဆံရေးတွေကိုကျွန်တော်တို့ထည့်သွင်းစဉ်းစားသွားမှာပ
ါဒါအပြင်မြန်မာအစိုးရတပ်တန်းသုံးလတာပဲရှိသေးတာကြောင့်နိုင်ငံတကာအတိုင်းဝိုင်းနေနဲ့စောင့်ကြည့်ဖို့လိုကြောင်းလဲတန်မတ်ကြီးဥမာဝေကပြောသွားပါတယ်ရှင
်7 day တင်းစာမှာရေးသားဖော်ပြခဲ့တဲ့တင်းပုံကြောင့်တင်းစာကိုစစ်တပ်ကအမှုဖွင့်တရားစွဲဖို့ကြိုးစားခဲ့ပါတယ်။နှစ်ဖက်ညှိနှိုင်းပြီးတဲ့နောက်7 day တင်းစာကအစိုးရပိုင်တင်းစာတွေကနေတက်မတော်သူပန်ကြားလွားဆိုတာကိုထည့်ပြီးတော့တောင်းပန်ခဲ့ပြီး တပ်ဖက်ကလည်းတရားစွဲထားတာကိုပြန်ယူလိုက်ပါတယ်။7 day ရဲ့သတင်းရေးသားချက်မှာတပ်ကတရားစွဲရလောက်အောင်ဘာရီများမှားယွင်းသွားပါသလဲ။ဘလောက်ထိထိခိုက်နေတာတော့ကြောင့်တရားစွဲတဲ့ဒီဖြစ်ရတာပါလဲ။ပြည်သူရဲ့နားမျက်စိဖြစ်တဲ့သတင်းမီဒီယာဟာတပ်နဲ့ပတ်သက်ရင်လက်ရှောင်ပြီးဘာမှမပြောမရေမထုတ်လွှင့်မှုထပ်ပြီးသတိပေးလိုက်တာပါလား။ဒီမိုကရေစီရဲ့အသက်သွေးကြောသတင်းလွှတ်ခွင့်ဟာမြန်မာနိုင်ငံမှာဆက်ပြီးချင်းချောက်ခံနေရဆဲပဲလို့ကျွန်တော်တို့သောတာရှင်တွေမြင်ကြပါသလား။အခုလာမယ့်စနေနေ့ဒိုင်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေနေ့မှာပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1239238999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေနေ့နဲ့ခင် VO မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ကချင်ပြည်နယ်လုံခင်ကျေးရွာအုပ်စုမှာတိုးချဲ့ဆောက်လုပ်ထားတဲ့ဆိုတဲ့မွတ်စလင်ဗလီကျောင်းနဲ့အဆောက်အုံတွေကိုဖျက်ပေးဖို့တန်ဃာတော်တချို့နဲ့အရက်သားတွေကတောင်းဆိုခဲ့ကြရကတင်းမာမှုတွေဖြစ်ခဲ့ပြီးဗလီကျောင်းကိုမီးရှို့ဖျက်ဆီးခဲ့ကြတယ်လို့ဒေသခံတွေက VOE ကိုပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ရှားဖောင်ကအကြောင်းစုံကိုပြောပြမှာပ
ါကချင်ပြည်နယ်ဖားကန့်မြို့နယ်လုံခင်ကျေးရွာအုပ်စုထဲမှာဗလီကျောင်းကိုတိုးချဲ့ဆောက်လုပ်ထားတဲ့ဆိုပြီးအချိန်တော်ကြာကလေးကအစ္စလမ်ဘာသာဝင်တွေနဲ့ဗုဒ္ဓဘာသာဖုံတော်ကြီးတို့အပါအဝင်ဒေသခံတွေကြားအခြေအတင်ဖြစ်နေခဲ့ရကနေအခုနောက်ဆုံးမိရှုဖြစ်စီတဲ့အထိဖြစ်ခဲ့တာပါလုံငင်းမှာရှိတဲ့ဗလီကျောင်းကိုတော့တောက်တာနဲ့ညနေပိုင်းမှာလူအုပ်နဲ့ဖြစ်စီခဲ့ကြတာဖြစ်တဲ့အကြောင်းမျက်မြင်တွေ့ခဲ့သူလုံငင်းဒေသခံတူကပြောပါတယ
်သူတို့ကောင်းကောင်းမွန်တားစီတယ်ဥပဒေလမ်းကြောင်းရကောင်းကောင်းမွန်သူတို့ပြောတယ်ဒီတော့အစည်းအဝေးတွေလုပ်တယ်ဖြည့်ရှင်းတဲ့တက်ကောင်းကောင်းမှုပေးတယ်အဲ့ဒါအဲ့လောက်ထိအချိန်ပေါင်း၃နှစ်ချိန်လုပ်ပြီးတာကမှဟိုခရမ်းမှုဖြစ်တဲ့လူကဂျီအီဗီလို့ချင်တော့ပြန်သွားတော့အမှငါရွက်အကြပေါ့အဲ့လူအုပ်ကြီးကတက်လာတသားပေါ့အဲ့လူအုပ်တွေကတော့ဒါဂျီပိုင်းတော့ရှိမယ်တင်တယ်အော်ပုံကြီးတယ်လည်းပါတယ်ပြီးတော့ဒေတာခန်ကတော့ကျွန်တော်ကြည့်တာလူနေစုပေါ့အဲ့ဂျားထဲမှာတော့ဟိုသွန်းကြီးလောင်းတာပေါ့လေဒီဒီကကြောက်လာကျူးစားတဲ့ရခိုင်တွေပါတယ်တော်တော်များတယ
်ဗလီချောင်းတိုးချက်ဆောက်လုပ်တယ်ဆိုပြီးမကြေမနက်ဖြစ်နေရကအခုနောက်ဆုံးလူအင်အားနဲ့ဖြည့်ဆည်းဖို့အထိကြိုးပမ်းလာချိန်မှာဒေသခံအာဏာပိုင်တွေကဂျားဝင်ဟန့်တားဖို့ကြိုးပမ်းခဲ့ပေမဲ့လည်းမအောင်မြင်ခဲ့ဘူးလို့လည်းအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီလုံခင်ဒေသရုံးခွဲကတာဝန်ရှိသူကပြောပါတယ
်တရားနာမှာဆောက်ထားတယ်တဲ့ဟိုအရင်တော့အဟောင်းပေါ့85ခုနှစ်90လောက်ကအဟောင်းမှလည်းနည်းနည်းချက်ပြီးဆောက်ထားတယ်ပေါ့အဲ့လိုဆောက်ထားပြီးတော့သူတို့ကဒီဟိုဒီဘက်ဘေးနားမှာခွင့်ပြုချက်မရပဲနဲ့သုံးလုံးဆောက်ထားတယ်လို့ပြောတယ်အဆောင်ကလေခွင့်ပြုချက်မတင်မဲနဲ့အဆောင်သုံးလုံးဆောက်ထားတဲ့ခါကျအဲ့ခွင့်ပြုချက်မတင်မဲနဲ့ဟာလဲဖျက်လိုက်ပြီးပြီဖျက်လိုက်ပြီးတော့အရင်နှစ်ပေါင်း20ကျော်ကဟာလေးကိုလည်းပြန်ဖျက်ခိုင်းတာလေပလီဟိုကသူတို့ရှိခိုးနေတဲ့အကြောင်းကိုဖျက်ခိုင်းနေတာဘုန်းကြီးတွေကဖျက်ခိုင်းတဲ့ခါကျတော့အခြေတင်ဖြစ်ကြတာပေါ့အကြာကြီးဆွေးနွေးနေကြတာမရဘူးဘုန်းကြီးတွေကလည်းဖျက်မယ်ပေါ့အဲ့နေ့တိုင်းနေ့တိုင်းအဲ့ဒါမနေ့ကညနေရောဆွေးနွေးရတော့ဆွေးနွေးနေတာပဲလေနေ့တိုင်းမရဘူးလို့ပြောတာနဲ့အဲ့ဒါဒီနေ့လေးနိုင်မှာမီးရှို့ဖျက်ဆီးလိုက်ပြီးတော့
ဗလီချောင်းကိုဖျက်ဆီးဖို့လာကြတဲ့ဒါဇင်နဲ့ချီတဲ့လူအုပ်ကိုရဲတပ်ဖွဲ့ကတားမြစ်ဖို့ကြိုးပမ်းခဲ့ပေမဲ့လည်းအခြေအနေကိုမထိန်းနိုင်ရကမီးရှို့တဲ့အထိဖြစ်ခဲ့ရတယ်လို့လည်းကိုတွေ့မြင်ခဲ့ရတဲ့လုံခင်ဒေသခံကပြောပါတယ
်လူအုပ်စုနဲ့တတားကိုတက်တဲ့ခါကျတော့တတားကိုပြီးတက်တဲ့ခါကျတော့ဟိုဒုတ်သားလည်းနဲ့ပေါ့အဲ့လိုကင်ပြီးတော့ပြီးတက်ခါကျတော့ရဲတပ်ဖွဲ့ဝင်တွေကတားတာပေါ့အချင်းချင်းတားတာနောက်ဆုံးကတားလို့မရတော့အဲ့ဒီဗလီချောင်းကြီးပေါ်မှာတက်ရိုက်ပြီးတော့ဟိုပါတကားရရိုက်ဖွင့်တတာလောင်တာအဲ့ဒါတွေထက်တက်စီထက်အဲ့လိုရှိုးလိုက်တာပေါ့
အဖြစ်အပျက်နဲ့ပတ်သက်လို့အသေးစိတ်သိနိုင်ဖို့တက်ဆိုင်ရာရဲတပ်ဖွဲ့နဲ့အာဏာပိုင်တွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့လက်ခံဖြစ်ဆိုမဲ့သူမရှိခဲ့ပါဘူးပြီးခဲ့တဲ့သတင်းပတ်ထဲမှာတော့ကလည်းဘကိုးတိုင်းဝေါ်မြွနယ်ထက်ကတရဲသမိန်ကျေးရွာမှာဒေသခံတွေကြားအချင်းများရာကနေအစ္စလမ်ဘာသာဝင်တွေပိုင်ဆိုင်တဲ့နေအိမ်နဲ့ဗလီတစ်ခုတိုက်ခိုက်ဖျက်ဆီးခံခဲ့ရပါသေးတယ်။ဒီနောက်မှာတော့အာဏာပိုင်တွေကအခြေအနေကိုထိန်းသိမ်းခဲ့ကြသလိုဘာသာရေးအသွင်ဆောင်တဲ့ပြည်ပခန့်တွေမဖြစ်အောင်ထိန်းသိမ်းဖို့နဲ့ဒေသခံလူမှုအတိုင်းဝိုင်းကြားအပြန်အလှန်ညှိနှိုင်းပြီးပြည်လည်မှုရအောင်ကြိုးစားခဲ့ကြပါရဲ့ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့စနေနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12123လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။အခုဒုတိယပိုင်းနာရီဝက်မှာနနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူနားဆင်ရမှာကတော့
ကလေးမလေးတယောက်ဆိုလို့ရှိရင် तू ကတော့73နှစ်74နှစ်လောက်ထဲက तू ကအယောင်ဆခံရတာပေါ့နော် तू ကတော့မြန်မာပြည်ကနေပြီးတော့ကွက်ကွက်မှနေတယ်ပေါ့နော် तू ကိုပဲကယ်ရီယာတက်ခေါ်ခဲ့တယ်ခေါ်လာပြီးတော့ तू မဲဆောက်ရောက်လာတဲ့အခါမှာ तू ကို
ဒီမှာဒါကတော့မြန်မာနိုင်ငံမှာလူကုန်ကူးရောင်းစားခံရတဲ့မြန်မာအမျိုးသမီးတွေရဲ့အခြေအနေဘလောက်ထိဆိုးရွားနေတယ်ဆိုတာကိုပြောပြမယ်အမျိုးသမီးကဏ္ဍမှာတော်ရရှင်နေအပြည့်အစုံနားဆင်ရမှာပါရှင်ဒါအပြင်သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းတင်ပြဖို့ရှိပါတယ်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ဒေါခင်မျိုးသက်နဲ့မနန္ဒာချန်တို့ကကောက်နှုတ်တင်ပြမှာပါရှင
်။အတိုက်ခံဖြစ်ကနေလျှို့ဝှက်ဆန်းကျယ်တဲ့နိုင်ငံရေးသမားတယောက်ဖြစ်လာတဲ့ဒေါအောင်ဆန်းစုကြည်ကဘာကြောင့်မွတ်စလင်လူနည်းစုတွေကိုမကူညီတယ်လဲလို့မေးရင်တောက်ကြံနေထုတ် Wall Street စာဆောင်သူ့အမြင်ကဏ္ဍမှာရေးသားသူကတော့သူ့လိုငြိမ်းချမ်းရေးနိုဘယ်ဆုရှင်တဦးဖြစ်တဲ့ Shirin Ebadi ပါမြန်မာနိုင်ငံကကုလသမဂ္ဂလူ့ခွင့်ဆိုင်ရာအထူးကိုယ်စားလှယ်မလာခင်ကလေးမှာပဲရခိုင်ပြည်နယ်ကမွတ်စလင်လူခေါ်ဖို့အတွက်ဒေါန်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရကပြောကြားခဲ့တာဟာရိုဟင်ဂျာတွေကိုဆက်ပြီးဖိနှိပ်နေတာကိုပြသတယ်လို့ဆိုပါတယ်။ဆယ်စုနှစ်ပေါင်းများစွာအတိုက်ခံတက်ကြွလှုပ်ရှားသူအနေနဲ့နေအင်းချဲချုပ်ချပြီးဘယ်သူမှလုံနိုင်မယ်လို့မထင်တဲ့ဆွလွန်အနစ်နာခံမှုတွေလုပ်ခဲ့တဲ့ဒေါ်စုကမြန်မာနိုင်ငံကိုဒီမိုကရေစီလမ်းပေါ်ကိုတင်ပေးနိုင်တဲ့နေရာကိုရောက်လာနေပါပြီတဲ့။ဒီချိန်မှာရွန်ဂျာတသန်းကျော်အတွက်လူခွင့်ရအောင်လုံမပေးသေးတာကိုအရင်ကတည်းကဒေါ်စုအတွက်မမရက်ပေးခဲ့ကြတယ်ဖုန်းတော်ကြီးဒလိုင်းလာမနဲ့ဒက်စမွန်တူတူတို့ကလည်းစိတ်မကောင်းဖြစ်နေကြတယ်လို့ဆိုပါတယ်မြန်မာစစ်တပ်ကရွန်ဂျာရဲ့အခြေခံရပိုင်ခွင့်တွေကိုညှင်းပယ်ထားပြီးနိုင်ငံသားဖြစ်ခွင့်မပေးတဲ့အတွက်တောင်းနေချီတဲ့လူတွေအနေကြီးတဲ့ရေလန်းနဲ့ရခိုင်ကနေထွက်ခွာရတာကိုတွေ့နေရတာမို့မွတ်စလင်အမျိုးသမီးတူဦးဖြစ်တဲ့သူ့အနေနဲ့ရွန်ဂျာတွေကိုဖိနှိပ်နေတဲ့အစိုးရရဲ့လုပ်ရက်ကိုသတိပေးဖို့အတွက်တာဝန်ရှိတယ်လို့ခံယူထားတယ်လို့ဆိုပါတယ်။ဒါပေမဲ့မေလာထဲမှာဒေါ်စုအစိုးရကအဖွဲ့ဝင်28ဦးပါတဲ့ကော်မတီတစ်တရက်ကိုဖွဲ့ပြီးရခိုင်ပြည်နယ်ငင်းချမ်းဖို့နဲ့ဖွံ့ဖြိုးဖို့အတွက်လှုပ်ဆောင်မယ်ဆိုတာသိရတာမို့ဒါဟာဒေတာရင်းတင်းကျပ်မှုတွေလှုပ်ဖို့ထက်ဒေတာရင်းကလူနည်းစုတွေရဲ့အခွင့်အရေးတွေကိုလှုပ်ဖို့အတွက်ကြိုးစားတာဖြစ်လာမယ်လို့မျှော်လင့်ထားကြောင်းရေးသားထားပါတယ
်။အခုဆက်လက်တင်ပြပေးမှာကတော့မြန်မာစစ်တပ်ရဲ့နှင်းပန်းနှိပ်စက်မှုကြောင့်စီရင်ခံစာထုတ်ပြန်မဲ့အခမ်းအနားဖျက်သိမ်းလိုက်ရတယ်ဆိုတဲ့ခေါင်းစဉ်နဲ့ The Guardian သတင်းစာမှာဖော်ပြထားတဲ့ Oliver Holmes ရဲ့အဆောင်ပါဖြစ်ပါတယ်။မြန်မာစစ်တပ်ရဲ့နှင်းပန်းနှိပ်စက်မှုနဲ့စစ်ရာဇဝတ်မှုတွေအကြောင်းမိမောင်းထုတ်ပြထားတဲ့ဒီစီရင်ခံစာကိုတရားဝင်ထုတ်ပြန်မဲ့အခမ်းအနားဒီသတင်းပတ်ထဲကျင်းပဖို့ရာဟိုတယ်တွေကိုလက်မခံဖို့ရန်ကုန်တိုင်းဒေသကြီးအစိုးရကဖိအားပေးခဲ့တာကြောင့်ဖျက်လိုက်ရတာဖြစ်တယ်လို့တောင်မျိုးသမီးအဖွဲ့ကပြောဆိုပါတယ်။ဒီစီရင်ခံစာမှာလွန်ခဲ့တဲ့9နှစ်အတွင်းရှမ်းပြည်မြောက်ပိုင်းတောင်ဒေသတွေမှာသူတို့အစိုးစစ်တပ်ကနေစနစ်တကျကျူးလွန်ခဲ့တဲ့စစ်ရာဇဝမှုတွေအကြောင်းကိုအဓိကမိမောင်းထုတ်ပြထားတာပါ။တပုံနဲ့အဆက်အသွယ်ရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့ရွာပေါင်း33ရွာကအရက်သား100ကျော်ကိုမြန်မာစစ်တပ်ကနှီးမျိုးစုံနဲ့ညှဉ်းပန်းနှိပ်စက်ခဲ့တဲ့အကြောင်းတွေပါဝင်ပါတယ်။ဒါ့အပြင်ဥပဒေမဲ့တပ်ဖြတ်မှုတွေ၊လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုစတာတွေကိုလည်းထည့်သွင်းထားပါတယ်။အခုလိုဒီခန်းနာကိုလက်မခံဖို့ဟိုတယ်တွေကိုရန်ကုန်တိုင်းဆိုရကဖိအားပေးတာဟာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်မီဒီယာလွတ်လပ်ခွင့်ကန့်သက်ချက်တွေအစိုးရတည်လက်ထက်မှာဆက်ပြီးရှိနေစေပဲဆိုတာကိုပြသရရောက်တယ်လို့လည်းအစီရင်ခံစာပြုစုတဲ့အဖွဲ့ကပြောဆိုတဲ့အကြောင်း The Guardian သတင်းမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာနိုင်ရခဲ့တဲ့ NLD ပါတီခေါင်းဆောင်လက်ရှိနိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်အနေနဲ့သူ့ဆိုရလက်ထက်အမျိုးသားပြန်လည်တည်မြဲရေးဖြစ်စေရမယ်လို့ကတိပေးထားပေမယ့်အခုချိန်ဒီနေဆက်တလျှောက်လက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေစေပဲလို့လဲဆောင်းပါးမှာရေးသားထားပါဗျ။
ဒါရီကိုကြည်ချင်းအဖြစ်တက်မတော်မှာအာနာပြေဝရှိပြီးဥပဒေထက်မှာရှိနေတော့မယ်ဆိုတာရှင်းပါတယ်လို့အစီရင်ခံစာကိုပြုစုသူတူဖြစ်တဲ့လွေပုံးငယ်ရဲ့ပြောကြားချက်ကိုလည်းကိုကဖော်ပြပါတယ်။ဒီကုန်းမှာတော့စနစ်တကျကျူးလွန်တဲ့စစ်ရာဇဝတ်မှုများဆိုတဲ့အစီရင်ခံစာဟာပြဿနာရှိနိုင်လို့တဲ့အတွက်ရောခွင့်ပြုချက်မရတဲ့အတွက်ပါဟိုတယ်ရီဘက်ကလက်မခံခဲ့ရတာဖြစ်တယ်လို့ The Orchids နဲ့ The Excel Hotel တွေကမန်နေဂျာတွေရဲ့ပြောကြားချက်နဲ့ပဲဆောင်းပါးကိုအဆုံးသတ်ထားပါတယ
်။ဆက်လက်ပြီးတော့ American သုံး English စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်။ဒီကနေ့မနေ့တင်ပြမယ် EDM အသုံးကတော့
The stakes are high.
ဖြစ်ပါတယ်။ဆလုံးပေါင်းက THE STAKES stakes ကဒီနေရာမှာလောင်ကြီးလို့အဓိပ္ပာယ်ရပါတယ်။ပိုကာဖဲလို့လောင်ကစားပွိုင်းတွေမှာလောင်ကြီးကြီးလိုက်ရင်နိုင်မဲ့လူတွေလည်းအတော်လေးငွေရမှာဖြစ်တယ်လို့ရှုံးမဲ့လူတွေအတွက်လည်းရင်းစားကြည့်မှာကိုဆိုလိုတာဖြစ်ပါတယ်။ EDM အသုံးရတော့နေ့စဉ်ဘဝမှာကိုဘွားတွေပိဆက်ရမယ်အနေအထားမျိုးကြီးမာတာကိုညှိညွှန်းပြောတာဖြစ်ပါတယ်။စီးပွားရေးမှာပဲဖြစ်ဖြစ်နိုင်ငံရေးမှာပဲဖြစ်ဖြစ်လူမှုရေးမှာပဲဖြစ်ဖြစ်ပေါ့လူတို့ရဲ့ဆုံးဖြတ်ချက်လုပ်ငန်းတစ်ခုရဲ့ဆုံးဖြတ်ချက်နိုင်ငံရေးပါတီတစ်ပါတီရဲ့ဆုံးဖြတ်ချက်ဟာပြည်မြေကြီးရှင်ရွှေထီးဆိုတဲ့အနေအထားမျိုးဖြစ်နေတဲ့သဘောပေါ့ရှင်။ဒီသုံးနှစ်ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ The stakes are high for John's company.He cannot afford to close it down. So he's trying his best to get a loan from the bank.
Johnny Gomley အခြေအနေကတော့ပေးဆက်ရမှုကြီးမားလှပါပြီတဲ့။ Gomley ပိတ်ပစ်တဲ့အခြေအနေရောက်မယ်ဆိုရင်သူ့အတွက်ကတော့မလွယ်ဘူးလေ။ဒါကြောင့်သူပန်းစီကချင်းဝင်ရအောင်လို့အတတ်နိုင်ဆုံးစူးစမ်းနေတယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
The stakes are high for John's company. He cannot afford to close it down, so he's trying his best to get a loan from the bank. The stakes are high.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
နေကင်း VOA မြန်မာပိုင်းအစီအစဉ်အတွက်အမျိုးသမီးကဏ္ဍကိုထုတ်လွှင့်မှုအချိန်ရောက်ပါပြီ။လူကုန်ကူးခံရတဲ့မြန်မာအမျိုးသမီးတွေရဲ့အခြေအနေစိုးရိမ်ပွဲရာရှိနေကြောင်းဒီတစ်ပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကစူးစီးတင်ပြမှာပါရှင
် You can bend but never break me cause it only serves to make me more determined to achieve my
We talk about human trafficking. We're talking about slavery. Modern day slavery.
လူကုန်ကူးမှုအကြောင်းပြောကြမယ်ဆိုရင်ကျွံပြုတ်ခံရမှုအကြောင်းကိုပြောကြရမှာဖြစ်ပါတယ်။ခေတ်တည်းရဲ့ကျွံစနစ်ပဲဖြစ်ပါတယ်။မြေမောက်ခေတ်မှာလူကုန်ကူးခံရသူပေါင်းတန်း20ပုံမှန်ရှိနေပါတယ်။ဒီလူတန်း20စလုံးဟာအသက်ရှိတဲ့လူသားတွေဖြစ်တယ်လို့သူတို့မှာနာမည်တွေရှိပြီးအများစုဟာမိသားစုတွေရှိကြပါတယ်။သူတို့တွေဟာလောကငရဲကိုရောက်နေကြတာဖြစ်ပါတယ်။ဒီလူဘဝမျိုးဘယ်လူသားမှမရောက်တင်ပါဘူ
းအဲ့ဒါကတော့အမေရိကန်နိုင်ငံကြီးဌာနရဲ့2016နိုင်ငံတကာလူကုန်ကူးမှုအစီရင်ခံစာကိုကြာသပတေးနေ့ကထုတ်ပြန်ခဲ့ရမှာနိုင်ငံကြီးဝန်ကြီးဂျွန်ကယ်ရီကလူကုန်ကူးခံရတဲ့သူတွေရဲ့ဘဝဟာလူပြည်မှာငရဲကျနေတာနဲ့တူတဲ့အကြောင်းနှိုင်းယှဉ်ပြောကြားသွားတာပါဒီနေ့အစီရင်ခံစာဟာအမေရိကန်နိုင်ငံအပါအဝင်နိုင်ငံပေါင်း188နိုင်ငံတို့ရဲ့2015ခုနှစ်ကလူကုန်ကူးမှုအခြေအနေကိုလေ့လာပြီးပြုစုထားတာဖြစ်ပါတယ်။လူကုန်ကူးခံရသူများအကာအကွယ်ပေးရေးအဥပဒေအရအမေရိကန်လွှတ်တော်ရဲ့ညွှန်ကြားချက်နှင့်အမေရိကန်နိုင်ငံဂျာယီဌာနက2000တခုကစလို့နှစ်စဉ်ထုတ်ပြန်ခဲ့တဲ့နိုင်ငံတကာလူကုန်ကူးမှုအစီရင်ခံစာမှာမြန်မာနိုင်ငံဟာအစီရင်ခံစာစတင်ထုတ်ပြန်ခဲ့တဲ့ချိန်ကစပြီး Tier 3အဆင့်3ဖြစ်တဲ့လူကုန်ကူးမှုတိုက်ဖျက်ရေးမှာပူးပေါင်းဆောင်ရွက်မှုမရှိဆုံးနိုင်ငံအဆင့်တတ်မှတ်ချင်းခံခဲ့ရတာ2011ခုနှစ်ထိဖြစ်ပါတယ်။တခါသမ္မတဦးသိန်းစိန်လက်ထက်ပြုပြင်ပြောင်းလဲရေးကြောင့်2012ခုကစလို့အဆင့်နှစ်စောင့်ကြည့်ကံအဆင့်ကို၄နှစ်သက်တိုက်2015ခုနှစ်ထိပြောင်းလဲတတ်မှတ်ချင်းခံခဲ့ရပြီးမြို့တက်မှုမရှိတဲ့အတွက်ကြောင့် အစင်ကစားပြုစုတဲ့လုံထုံးစီမီအရာအစင်တုံးကိုပြန်ချခြင်းခံခဲ့ရတာဖြစ်ပါလေ။နှစ်စင်ထုတ်ပြန်တဲ့အစင်ကစားတိုင်းမှာလေတက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးမှုပပျောက်အောင်ဘယ်လိုလှုပ်ဆောင်ရမလဲဆိုတဲ့အကြံပေးချက်တွေပါဝင်ပါလေ။လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာအမေရိကန်ထူးထမ်းမှကြီးဆူဇန်ကော့ပက်ကသတင်းစာရှင်းလင်းပွဲမှာပြောခဲ့တာက
No matter what tier a country falls in, every nation can and should do more to combat trafficking.
နိုင်ငံတွေအနေနဲ့ဘယ်အစ်စ်မှာပဲသတ်မှတ်ခံရပါစီနိုင်ငံတိုင်းအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးအတွက်လှုပ်ဆောင်နိုင်တယ်လို့လက်ရှိထဲပို့ပြီးတော့လဲကြိုးပမ်းတင်ကြပါတယ်။ဒါကြောင့်လဲနိုင်ငံတိုင်းရဲ့အခြေအနေကိုအစိုးရခန်းစားမှာဖော်ပြရမှာဘယ်လိုလှုပ်ဆောင်တင်တယ်ဆိုတဲ့အကြံဉာဏ်တွေကိုပါထည့်သွင်းပေးထားပါတယ်လို့လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာအထူးသမားကြီးဆူဇန်ကပ်ပတ်ကသတင်းစာရှင်းလင်းပွဲမှာပြောသွားတာဖြစ်ပါတယ်။ခုလိုနိုင်ငံတကာလူကုန်ကူးမှုအစိုးရခန်းစားမှာ15နှစ်တိုင်စိုးရင်ရတဲ့ခြေအနေမှာသတ်မှတ်ခြင်းခံခဲ့ရတဲ့မြန်မာနိုင်ငံအတွက်ကတော့ဒီနှစ်မှာကလေးစစ်သားများအုံပြုမှုနဲ့ပြည်ပခန့်ဖြစ်ပွားရာဒေသတွေဖြစ်တဲ့ကချင်းရှမ်းပြည်မြောက်ပိုင်းအပြင်ရခိုင်ပြည်နယ်တွေမှာအိုးအိမ်ပဲ့ဖြစ်ကြသူတွေကိုအတင်းအဓမ္မလူအားပေးခိုင်းစေမှုတွေလူကုန်ကူးပွဲစားတွေရဲ့တားကောင်ဖြစ်ကြရတာတွေကိုအလေးပေးဖော်ပြထားပါတယ်။ဒါအပြင်မြန်မာအမျိုးသားအမျိုးသမီးနဲ့ကလေးတွေဟာအိန္ဒိယနိုင်ငံတွေဖြစ်တဲ့အထူးသဖြင့်ထိုင်းနဲ့တရုတ်နိုင်ငံအပြင်တခြားအာရှနိုင်ငံတွေကိုလူကုန်ကူးပွဲစားတွေကခေါ်ဆောင်သွားပြီးအထူးသဖြင့်ငါးဖမ်းလုပ်ငန်းတွေဆက်ယုံတွေပြည်စာလုပ်ငန်းတွေအိမ်ကူးလုပ်ငန်းစသဖြင့်မှာခိုင်းစေခံကြရပြီးကြွေးတင်ကျွန့်ဖြစ်ရတဲ့အဖြစ်မျိုးရောက်ကြဒါတွေကိုလည်းအစိုးရခံစားမှာဖော်ပြထားပါတယ်အထူးသဖြင့်တိုင်းရင်းသားတွေအပါအဝင်နဲ့မြန်မာအမျိုးသမီးတွေအိန္ဒိယနိုင်ငံတွေကိုလူကုန်ကူးခံကြရတဲ့အဖြစ်တွေကိုတိုင်းရင်းအမျိုးသမီးများအဖွဲ့တွေအပြင်လူအခွင့်အရေးအဖွဲ့တွေကမကြာခဏအစီရင်ခံစာတွေထုတ်ပြန်ခဲ့တာတွေရှိပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့မှာမြန်မာအမျိုးသမီးတွေလိန်လုံငါးမှာလူကုန်ကူးခြင်းခံရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့စောလို့ဒုကောက်ခေါ်တဲ့အမျိုးသမီးများအတွက်လူမှုစောက်ရှောက်ရေးအဖွဲ့ရဲ့ကျန်းမာရေးတာဝန်ခံမယီယီဝင်းကိုမေးကြည့်ခဲ့ပါတယ်
။ခလေးမလေးတယောက်ဆိုလို့ရှိရင် तू ကတော့13နှစ်14နှစ်လောက်ထဲက तू ကရောင်းစားခံရတာပေါ့နော်။ तू ကတော့ဒီမှာဒီကနေပြီးတော့ကွက်ကွက်မှနေတယ်ပေါ့နော်သူ့ကိုပဲကယ်ရီးတက်ခေါ်ခဲ့တယ်ခေါ်လာပြီးတော့သူ့ကိုမဲဆောက်ရောက်လာတဲ့အခါမှာသူ့ကိုဒီမှာရှိတဲ့ဆက်ဆော့ကာယုံမှာပေါ့နော်သူ့ကိုရောင်းစားခဲ့သူ့ကိုပေါ့နော်ရောင်းစားရလဲသူမသိဘူးသူကနှစ်နှစ်လောက်သူ့လုံးလို့ရတယ်အဲ့ဒီမှာဆေးရဘလို့ဖြစ်သွားလဲဆိုတော့သူကသူ့မှာပေါ့နော်နောက်ပိတ်ဆုံးအိတ်ခံပြီးတော့ရလာခဲ့တယ်အိတ်ခံပြီးရောက်လာတဲ့ခါကျတော့မှသူကပေါ့ဒီဆော့ရောက်လာတယ်တကယ်တော့သူ့ကိုလည်းအဲ့ဒီဆက်ဆော့ကာယုံမှာရောင်းစားခဲ့တာပေါ့နော
်ဒီအမျိုးသမီးလေးတွေကိုပေါ့နော်ဒီကယ်ရီတွေကခေါ်လာတယ်ဆိုတော့ဒီမြန်မာနိုင်ငံဘက်ကပွဲစားလဲရှိမှာပေါ့ဒီပွဲစားတွေကဘယ်လိုမျိုးတွေမလုံးပြီးပြီးတော့ခေါ်လိရှိကြလဲ
များသောအားဖြင့်ကပေါ့နော်မြန်မာဒီမှာကစီးပွားရေးကတအားနဲ့ကိုမပြေလည်ကြဘူးပေါ့နော်ပြီးတော့လည်းအလုပ်ကန်ရတယ်တအားနဲ့ရှားပါတယ်များသောအားဖြင့်ပေါ့နော်ဒီအမျိုးသမီးတွေရောမိဘတွေကိုယ်တိုင်ကတော့ဒီဘက်နိုင်ငံဒီမှာဆိုရင်အလုပ်ကန်ပေါ်တယ်အဆင်ပြေတယ်အေးပေါ့အဲ့လိုမျိုးတိုက်ခေါ်တဲ့ကယ်ရီတွေကကိုယ်တိုင်ကလည်းအဲဆက်ရုံမှာဆိုလို့ရှိရင်တော့တစ်လကိုပေါ့နော်2000ရမယ်3000ရမယ်ဒီမှာဆိုလို့ရှိရင်အေးပေါ်လုံးမယ်ပေါ့ဆက်ရုံနေတွင်းပေးမယ်ပေါ့အဲ့လိုမျိုးပုံစံတွေနဲ့ကယ်ရီတွေကခေါ်ကြတယ်နော်တချို့ကယ်ရီတွေဆိုလို့ရှိရင်တို့ကနန်းစိတ်ပါတို့ကခံပြီးတော့ခေါ်ပေးတယ်ဆိုတော့ဒါရှိပေါ့တို့တွေနဲ့အဆင်ပြေတယ်ဆိုပြီးတော့လိုက်ခဲ့ကြတာပဲလေတကယ်တော့အဲ့ကယ်ရီတွေကခေါ်ခဲ့တယ်ခေါ်ခဲ့ပြီးတဲ့အခါမှာတို့တွေကဒီဆက်ဆော့ကယုံပေါ့နော်ဒီလိန်လုပ်ငန်းတဲ့နေရာကိုတို့ရောက်သွားကြတယ်အဲ့လိုရောက်သွားတဲ့အခါကြောက်လို့ရှိရင်တို့တွေကဘာလို့မှတို့ကဂရုမစိုက်ကြတော့ဘူးပေါ့နော်သူတို့တက်ကဒီအလုပ်ကပဲအဆင်ပြေတဲ့ပုံစံမျိုးပေါ့နော်တို့ကအဲ့လိုမျိုးကြီးရှိကြတယ်နောက်ပြီးတော့လေတို့ရဲ့ဟိုရတဲ့အခတွေကိုဆိုလို့ရှိရင်လည်းပုံနာအကုန်လုံးယူထားရတယ်ပေါ့နော်သူကအဲတထဲအောက်မှာပဲတွားရတယ်တထဲကဒီနေရာမှာနေဒီနေရာကိုတွားပေါ့နော်မတွားကျင်နဲ့တွားရတယ်အဖြစ်ရဖြစ်သူငင်းခွင့်မရှိဘူးပေါ့နော်ပြီးလို့ရှိရင်အဲ့လိုမျိုးသူတို့ရဲ့လှုပ်အားကားတွေဆိုရင်လည်းတထဲကသူတို့တွေကိုတဝက်စီပေါ့နော်တထဲကစီတထဲစီမှာထုတ်ရတယ်သူတို့ရဲ့အခက်ခဲကဘာလဲဆိုတော့သူတို့တွေကပေါ့နော်အဲ့လုပ်ငန်းကိုသူအငင်းတိုင်းလုပ်ရတယ်ဒါပေမဲ့လုပ်ပြီးတဲ့အခါကျလို့ရှိရင်သူတို့ပတ်စံကိုလက်ကုံလို့ထုတ်မယ်ဆိုလို့ရှိရင်သူတို့ပတ်စံနည်းနည်းလေးပဲကျန်တယ်ဘာလို့လဲဆိုတော့သူတို့ကတော်လို့ရှိတဲ့ထဲကရောထုတ်ပေးတဲ့ထောင်သူတို့ပစံဘာမှမကြံတော့ဘူးအဲ့လိုမျိုးအဲ့လိုနည်းမျိုးနဲ့ပဲသူတို့တွေကအဲ့ဒီထဲကမထွက်နိုင်တော့ဘူးပေါ့နော်သူတို့ကဘာတွေကြံခဲ့လဲဆိုရင်အဲ့လိုပေါ့နော်ယောဂါတွေနဲ့ပဲသူတို့ကြံခဲ့တယ်ယောဂါတွေရတဲ့အခါကြာလာတော့လေတထဲကသူတို့ကိုလက်မခံတော့ပြန်ဘူးတထဲကမောင်းထုတ်တော့သူတို့မှနေကြမရှိတော့တော့လည်းပို့ပေးကြတာပေါ့မဲဆောက်မှာအများစုဒီလင်လုံငန်းလုပ်တဲ့နေရာတွေမှာတွေ့တဲ့အခါမှာအဲ့လိုမျိုးမျိုးသမီးလေးတွေကသူတို့ယူထားတဲ့ပစံကဆက်လို့မပြေဘူးသူတို့ထပ်ပြေးလည်းမလွတ်ဘူးပြန်မိတယ်အဲ့လိုမျိုးတွေပေါ့ဘိတ်ဆုံးထီကိုသူတို့ဘဝကြီးက
အဲ့ဒီသဘောရေးပြန်ဆက်အကျွေးရေးပြန်ဆက်နေပဲလက်ဆောင်ယောဂရရတယ်တည်သွားကြတယ်ပေါ့နော်အဲ့လိုမျိုးနေပဲဖြစ်သွားကြတယ်ဒါအပြင်အင်းကြီးချင်းတရုတ်နိုင်ငံမှာလူကုန်ကူးခံကြရတဲ့မြန်မာတိုင်းအမျိုးသမီးတွေအနေနဲ့တရုတ်မျိုးသားတွေရဲ့စနီးများတွေဖြစ်ရောင်စားခံကြရတဲ့အဖြစ်တွေရှိတဲ့အကြောင်းလဲအမေရိကန်နိုင်ငံသားဌာနရဲ့စင်ကန်စာမှာထောက်ပြထားပါတယ်တရုတ်ပြည်မှာရောင်စားခံကြရတဲ့အမ ရဲ့အမျိုးသမီးများကန္တာကိုဒီကုန်းချုပ်အပ်ပါတယ်ရှင်
။တမီးကြည့်ကြတော့တမီးတော့နည်းနည်းလောက်တော့ရှိပြီပေါ့နော်။တမီးကဒီတရုတ်ပြည်ကိုအယောင်စားခံလို့ရောက်သွားတဲ့အချိန်မှာဖြစ်သွားတာပါ။ကိုရောက်တော့သူတို့ကဟိုယောက်ျားပေးစားတာပေါ့နော်။ဒါမဲ့ဟိုကိုယောက်ျားတော့ကိုဘောကောင်းပါတယ်။ဒါမဲ့ဟိုကိုယောက်ျားမှာဒီလိုယောဂမျိုးပါညာရှိတော့ကိုကတော့တခြားမသိဘူးပေါ့။အဲ့အချိန်မှာအဲ့ရမှာတာသမီးနှစ်ယောက်ရခဲ့ပါတယ်။ရပြီတကြီးပြန်လာတယ်။ဒါမဲ့တာနှစ်ယောက်ကိုတော့အမှတ်ထားခဲ့ပါတယ်။တရားဟိုဘယ်လိုပြောမလဲညီကမောင်နှမရှင်မျိုးတွေတတိယလို့ဆိုပြီးပြန်လာတယ်။ပြန်လာရင်မပြန်ဖြစ်တယ်။ကားပေါ်မှာတတိလိပြီးတော့ပေါ့နော်။နေမျိုးသွားတယ်။ဒါမဲ့ဟိုကိုဇာတိကိုရောက်လို့ရောက်မှန်းကိုကမသိလိုက်ဘူး။အိမ်ကကိုဇာတိရပေါ့နော်။ဒီရကိုပြောတယ်။ကျမကြီးကိုတီလာရဆိုတော့စစ်ဆေးခိုင်းလိုက်တဲ့အချိန်မှာအိမ်မှာဒီအရှိန်ဘုဆရှိရစရာတမီးတိလိုက်ရအခုဒီယောဂကိုဖြစ်ပြီဆိုရက်ပြီးတော့ရင်ထဲမှာတော့တမျိုးကြီးဖြစ်သွားတာပေါ့နော်အော်ငါရှင်မျိုးကြီးကိုမမနဲ့မတွေ့ရတော့ဘူးငါတရားလိမ့်မယ်ပေါ့နော် You can
bend but never break me cause it only serves to make me ဒေါ်လာလာတန်းတင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ပြီးတဲ့နောက်မှာတော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကဆက်ပြီးတော့တင်ဆက်ပါပါရှင
်မြန်မာနိုင်ငံရဲ့စွန့်အင်ကန္တာတိုးတက်ဖွံ့ဖြိုးလာအောင်နိုင်ငံတကာကတန်းထောင်တဲ့ချီးပြီးအကူအညီတွေပေးနေချိန်မှာဒီချီးငွေတွေကိုစနစ်တကျသုံးစွဲနိုင်ဖို့အတွက်စွန့်အင်ကန္တာမှာဘာတွေလိုအပ်နေလဲဆိုတာကိုမြန်မာပြန်ပြည့်မြဲစွန့်အင်အသင်းကဦးအောင်မြင့်ကပြောပြပေးပါပါ
ကျွန်တော် long term ပြင်ရမယ့်ဟာကိုဥပမာဆိုရင်ကျွန်တော်ကဒီ national recovery plan မှာဆိုတော့ world bank ကနေပြီးတော့တနင်္ဂနွေလုံးမှာ 30% မှာရှိတဲ့ grid တွေကိုသူ့တောက်ရဲ့ 30% မှာတနင်္ဂနွေလုံးမီးလင်းအောင် 100% ဖြစ်အောင်ပြန့်ကျက်သွားမယ်လို့ပြီးသူကမူချပါတယ်အဲ့ဒါကိုလုံနိုင်အောင်လည်းငွေတွေချပေးပါတယ်ကျွန်တော်ဆက်ရမှာပါတနင်္ဂနွေလုံးကသုံးတဲ့ငွေတွေဟာတင့်တော်တဲ့လမ်းကြောင်းပေါ်မှာကျွန်တော်မရောက်နေတဲ့အခြေအနေတော့ရှိပါတယ်ဘာကြောင့်လဲဆိုတော့ဒီ project အားလုံးကဒီနိုင်ငံတကာအဖွဲ့အစည်းတွေ expert တွေက secondary data တွေနဲ့သူတို့ရနိုင်တဲ့လက်လမ်းမီတဲ့ data တွေနဲ့ပဲလုပ်တဲ့အတွက် ground မှာဖြစ်မှန်ယူဖြစ်ဖြစ်တဲ့ plan မျိုးတွေမဟုတ်ပါဘူးဒီသူတို့ပညာရှင်ပိုင်းနေတဲ့ကျွန်တော်ဆွေးနွေးတာရှိပါတယ် ground data ကိုသူတို့မှမရနိုင်တဲ့အတွက်ဒီလိုပဲလုပ်ရပါတယ်လို့ပြောပါတယ်ကျွန်တော်အမြင်ကတော့ ground data ရအောင်ကိုယူရမှာပါရအောင်ယူပြီးလုပ်မှဒီကျွန်တော်ကဒီအချိန်တိုင်းတာအတူတည်းမှာကျွန်တော် ground မှာတကယ်ဖြစ်နေတဲ့အခြေအနေကိုဆက်ဆက်တဲ့အကူအညီကိုရမှာပါသူညာနဲ့သူတုံးလာလို့ရှိရင်ဒီသူကသူ့ရဲ့ growth momentum ရှိသေးလားပါဒီလိုကြီးလာမှာပါအဲ့တော့အဲ့ဒီ account ဖြိုးတာတွေကိုအစိုးရဘိုင်းနဲ့အစိုးရရဲ့ direct အာဏာရှိတဲ့ account ဖြိုးနည်းမဟုတ်ပဲနဲ့ဒီသူကပါဝင်ပြီး account ဖြိုးတဲ့နည်းတွေလုပ်ဖို့လိုပါတယ်ကျွန်တော်စိုးရင်တာကအဲ့ဒီအရာက miss ဖြစ်နေပါတယ်စွန့်ရင်ကဏ္ဍကိုကင်တွယ်မယ်ဆိုရင်တော့ multi sectoral ဖြစ်ရမယ် multi disciplinary ဖြစ်ရမယ်ဒီသူပါကိုပါရမယ်လက်ရှိ ground မှာရှိနေတဲ့အခြေအနေမှန်တွေကိုဒီဒီမှာဖြည့်ရှင်းရမယ်ခုနလိုပေါ့ငွေလုံးကြီးကင်ပြီးတော့ဒီနိုင်ငံတကာအဖွဲ့အစည်းတခုကနေ expert ကကနေချလိုက်တဲ့လမ်းကြောင်းပေါ်မှာအသေးထိုင်ပြီးလုပ်တဲ့အမျိုးကိုရှောင်ရှားရမယ်ဆိုတာမျိုးကျွန်တော်အခုစ조사ပြီးပြောဆိုနေပါတယ
်ဟုတ်ကဲ့ဆရာဆရာဆွတ်ဆွတ်ပြောသလိုဆိုတကယ်လိုအပ်တာ data ပေါ့နော်ဒီ data တွေရအောင်ရောဆရာတို့ဘယ်လိုပုံစံမျိုးနဲ့ပေးနိုင်မှာလဲဆရာ
ကျွန်တော်ဒီကိစ္စကို world bank တို့ဘာလို့လဲဆွေးနွေးပွဲတွေမှာပြောမှုပါတယ်တခြားနိုင်ငံတကာမှာကျွန်တော်သိသလောက်ကလည်း ground data ရဖို့ကဒီ assessment preparation phase မှာကျွန်တော်လုပ်ပါတယ်ဒီကိစ္စအတွက်ငွေသုံးရပါတယ်အချိန်လေးတိုင်းပြအခုပေးရပါတယ်နောက်တစ်ခါအဲ့ဒီကောင်လုပ်တဲ့အခါမှာရေးသားကပြည်သူတွေပါဝင်တဲ့ magazine တွေလုပ်ရပါတယ်အစိုးရဌာနနဲ့တွေမဟုတ်ဘဲနဲ့အဲ့ဒါလုပ်လို့ရှိရင် तू ကသက်ဆိုင်ရာ तू ပိုင်းလိုက်ပိုင်းလိုက် data တွေကရလာမှာပါမရလာစရာအကြောင်းမရှိပါဘူးကွာကအဲ့ဒီအပိုင်းကိုလုံးဝမလုပ်တော့ဘဲနဲ့ပေါ်ရန်တော့ပဲလုပ်ပြီးတော့အောက်ခြေမှာဘာတွေဖြစ်နေတယ်လဲအောက်ကျူးတွေဘယ်လိုကိုအကူကူနဲ့မီးလင်းနေတယ်လဲကျူးတွေဘယ်လိုရှိတဲ့စားတွေအချက်လက်တွေကမပေါ်လွင်ပါဘူးခုနလိုဒီ Warben ADB ဂျက်ကလို expert တွေလုပ်တဲ့နေရာမှာဒါကြောင့်မို့ဒီ assessment တွေခုနက preparation phase နဲ့ကိုငွေသုံးပြီးတော့ Warben တို့ ADB တို့ဂျက်ကတို့ GIZ တို့လို့အဖွဲ့အစည်းတွေက data ကိုအရင်ရအောင်ယူသင့်ပါတယ်ယူပြီးတော့မှဒီ data ခံနေနဲ့ပူးပေါင်းရမယ်နောက်တစ်ခါကိုတူကိုတက်မီးလင်းရေးကိုတကယ်လုပ်နေတဲ့ပုံစံတွေနဲ့ပူးပေါင်းပြီးလုပ်မယ်ဆိုရင်ကျွန်တော်တင်တဲ့အပြည့်မှန်ပါပဲကျွန်တော်တို့အခုလိုအချိန်မှာလုတ်ပြန်လုတ်တိုက်တဲ့လုံနိုင်တဲ့အခြေအနေမှာရှိနေပါတယ်
Sen sa sa pyo lo bo na di World Bank ga 2030 ma tan naingan lo mi lin ya me so lo na so ro aku ga 39 ni ba lo jan ma de 14 ni bo le di atwe ma tru ri ye hu a plan bo na tru ri a season ne ma di lo assessment bo na di de naingan lo ye atai ta ne ba ri phit ni le so ra ti aw lo pho para myo myan
ni ma lo tru plan ga lo di lo ba khmyar tru plan ga jin lo ga di aku lo chi shi de naingan lo ma 30% 30% jyo jyo shi de national grid ji ko de naingan lo ko kun ye au mi twa aw bo na di tru ri geo special design တော့ရှိပါတယ် satellite ကနေကြီးလိုက်ပြီးတော့ဘလိုကွန်ရက်ကတဖြည်းဖြည်းဖြန့်သွားပြီးတော့သူတို့မြင်တဲ့ပြည်နယ်တွေကဘယ်လိုနိုင်ငံလုံးမီးလင်းသွားမယ်ဆိုတဲ့ design ရှိပါတယ်ဒီအကူအကောင်တွေ foreign တွေမှာပါဝင်ပတ်သက်တဲ့ဝန်ကြီးဌာနကဝန်ကြီးဌာနဘောင်းဆောင်ပါဝင်ပတ်သက်ရမယ်ဥပမာကျွန်တော် Ministry of Industry လိုအမျိုးစဉ် Energy Efficiency ကိုကင်တွယ်နေတယ် Ministry of Science and Technology ကို Renewable Energy Standard တွေကိုကင်တွယ်နေတယ်အဲ့ဒီဝန်ကြီးဌာနတွေရဲ့ Inter Alliance ပါဝင်ပူးပေါင်းမှုတွေလိုတယ်နောက်တစ်ခါလက်တွေ့ကြီးသူတွေက90ရာခိုင်နှုန်းတော့နေရာမှာအာဒီတနင်္ဂနွေလုံးငယ်ရနှစ်ပေါင်းများစွာတွေကကိုထူကိုထပေါ့လေကိုမကူမီးလင်းနေတဲ့လူတွေအများကြီးရှိတယ်သူတို့ပါဝင်မှုရှိရမယ့် mechanism ကိုကျွန်တော်တောင်းဆိုပါတယ်ဒါပေမဲ့ဒီငကိုကဖားတဲ့ focus ministry လောက်နဲ့ပဲ account တွေပေါ်တဲ့သဘောတွေဖြစ်နေတော့ဒီငွေတုပ်ကြီးကိုကျွေးဖတ်တင်သွားမှကျွန်တော်စိုးရိမ်ပါတယ်ဆိုတော့ literate ကျွေးမှဒီလေနိုင်ငံတော်ပိုင်းလက်ရှိ main grid 30% ကဒီနေ့ကျမလုပ်နိုင်သေးဘူးမလုပ်နိုင်သေးပဲဒါကို extend လုပ်ဖို့ကြိုးစားတယ် extend လည်းလုပ်နေတယ်တက်နေသမျှအဲ့တော့ကျွန်တော်ကဒီမနိုင်မနှင်းတဲ့ဒီပြည်သူကကိုယ့်ဘက်ကိုလုံနေတဲ့ပုံကိုရှိပါရဲ့နဲ့သူတို့ကိုလုံနိုင်တဲ့လုံထုံးလုံကြီးတွေသူတို့ပါဝင်လုံနေတဲ့လုံထုံးလုံကြီးတွေသူတို့ပါဝင်ပြီးတော့လုံနိုင်အောင်ငွေကြေးပမာဏတွေခုနကဝါပန်းဘယ်လိုပါလို့တုံးတဲ့ငွေတွေပေါ်မှာသူတို့ရှိကိုတိုက်ရိုက်တုံးနိုင်အောင်ဒီချင်းငွေတွေနောက်တစ်ခါသူတို့လိုတဲ့ဤပညာတွေကိုရရှိအောင်နိုင်ငံတော်ရဲ့စီစဉ်ပေးမှုတွေကအခုချိန်မှာကျွန်တော်ကအတော်လေးကိုအားနေပါတယ်
ဆိုင်တော့အခုလိုပေါ့နော်ကိုထူကိုထထုံနေကြတယ်ဒီလူလူတွေဒီပြန်ပြည့်မြဲဆွရင်တွေကဘလို့မျိုးစားကမြန်မာနိုင်ငံနဲ့တင်တော်မယ်နောက်ဒီပြန်ပြည့်မြဲဆွရင်နဲ့ပတ်သက်ပြီးတော့ဘလို့အကူအညီတွေပေးနိုင်နေစီဘလို့လုပ်နိုင်နေစ
ီကျွန်တော်အနေနဲ့ပြောမှာဆိုနံပါတ်၁ပိုင်းကကမ္ဘာပံကခုနလိုပေါ့နော်ဒီကျွန်တော်ဒီကြားသလောက်ဆိုရင်1ဘီလီယံရတာပါတယ် energy တွေအဲ့ဒီမှာအခု400 million ကကျွန်တော်လွန်ရှုပ်လိုက်ပါပြီနောက်တခြားသောလွန်ရှုပ်ရတဲ့ခြားအိတ်တွေလည်းအများကြီးရှိပါတယ်အဲ့ဒါကနိုင်ငံတော်ကခုနပြောတဲ့ဒီ energy master plan နဲ့ဒီ NEP ပေါ့နော်အဲ့တော့ကိုအထောက်အပံ့ပြဖို့ပဲဖြစ်နေတော့ကျွန်တော်အနေနဲ့ခုနစိုးရိမ်ကြောင်းနေကျွန်တော်ပြောပြပါပြီ။နောက်တစ်ပိုင်းကတော့ကျွန်တော် renewable energy ကန္တာကကျွန်တော်နိုင်ငံမှာ renewable energy ဖြစ်တဲ့ခုနအသေးစားအလက်စားအသေးစားရေအားလျှက်စစ်လီတွေနောက်ပြီးဇီဝဓာတ်ငွေကိုတုံးတဲ့ဟာတွေဒါတွေကကျွန်တော်တို့ကနိုင်ငံမှာဒီငကောကကိုကမီးမရတဲ့အတွက်စိုးရစီကမီးရတဲ့အတွက်ကိုတူကိုတာပုဂ္ဂလိကကထက်ထက်မြက်မြက်လုံလာတယ်အများကြီးရှိပါတယ်။အခုဆိုလာတွေကလည်းဈေးကျလာတဲ့အတွက်ဒီဆိုလာဈေးကွက်ကလည်းသူ့ဟာသူပုဂ္ဂလိကကဏ္ဍမှာအဆင်းအဆုံးတွေတောင်မှကျွန်တော်တို့ကဒီမှာနိုင်ငံမှာတုံးနေတဲ့နိုင်ငံလုံးတုံးနေရတဲ့အခြေအနေရှိနေပါပြီ။ဒါကြောင့်မို့လို့အဲ့လို renewable energy ကဏ္ဍကိုနိုင်ငံတော် policy ပိုင်းမှာကိုကျွန်တော်ကချထားပြီးတော့ဒီသက်ဆိုင်ရာဌာနဆိုင်ရာတွေနိုင်ငံတကာအကူအညီတွေကအာရုံပြုပြီးကူညီမယ်ဆိုရင်ကျွန်တော်ထင်ပါတယ်ဒီအခုပြဿနာကိုတိုးတက်မှုရမှာပါ။ကျွန်တော်တို့မှာအခုတော့တဲ့နောက်တစ်ခုကကျွန်တော်တို့မှာ energy efficiency ဆိုတာရှိပါတယ်ဒီကဲကိုထိရောက်တဲ့ဒီ method တစ်ခုပေါ့နော်။အဲ့တော့ renewable energy လို့ပြောရဲမှာခုနကဘယ်ဟာကောင်းလဲလို့ကျွန်တော်မေးပါတယ်တကယ်တော့ကျွန်တော်အမြင်မှဆိုရင်လိုအပ်ရင်လိုအပ်သလို hybrid တွေလောက်ရမှာပါ hybrid system တွေနဲ့လုပ်ပြီးတော့မတန်ကောင်းတဲ့ဒီ technology တွေခုနလိုပေါ့ system ကို change လုပ်တဲ့ဒီ electronic technology တွေအများကြီးဖွံ့ဖြိုးနေတဲ့အချိန်မှာဒီဟာတွေကိုကျွန်တော်နိုင်ငံကဦးစားပေးရောက်ချပြီးပြည်သူတွေကိုပါဝင်ခွင့်ပြည်သူတွေကိုဒုက္ခတက်လောက်တဲ့လူတွေကိုဒီနိုင်ငံတော်မှာခုရှိနေတဲ့ဒီကျွန်တော် IPP ပေါ့ individual power producer တွေforeign IPP local IPP နောက်တစ်ခါ small power producer အသေးစားလက်စားလေးလုပ်နေတာနောက်တစ်ခါကျင်းလက်မီလင်းရေးကုတူကိုတာလုပ်နေတဲ့ VSPP ကိုလည်း very small power producer တွေကိုတရားဝင်ကျွန်တော်တို့က renewable decentralized renewable energy မျိုးကိုရှေ့ထားပြီးတော့ energy efficiency မျိုးကိုရှေ့ထားပြီးတော့နိုင်ငံတော်ကအားပေးလိုက်မယ်ဆိုရင်ခုန World Bank ADB ကြာကလို့အကူအညီမျိုးတွေကလည်းသူ့ရဲ့ငွေတွေကအဲ့လိုနေရာတွေကိုထိရောက်စွာသုံးနိုင်တဲ့ mechanism တွေချပေးနိုင်မယ်ဆိုရင်ကျွန်တော်အမြင်ကတော့တိုင်းပြည်အတွက်မတားလာလာပြစ်ကတော့မှာ
ပါမြန်မာပြန်ပြည့်မြင်းဆွင့်ရင်တင်ကဥောင်းမြင့်ပြောကြခြင်းလည်းပဲဒီသတင်းပတ်အတွက်တိတ်ပန်တဲ့မြေပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြဦးမယ်နော
်စနေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမနက်6နာရီကနေ9နာရီထိဆက်လက်တင်ဆက်နေပါတယ်ရှင်
American Soya ရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။တော်တာရှင်များခင်ဗျာ။အိုက်ဇဲလို့ခေါ်တဲ့ Islamic စစ်သွေးကြွတွေကိုသူတို့တစ်ချိန်ကထိန်းချုပ်ထားခဲ့တဲ့ Iraq နဲ့ Syria နိုင်ငံတွေအတွင်းမှာရှိတဲ့နေမီတွေကအမြင့်ပြတ်မောင်းထုတ်ချိန်မှာသူတို့ဟာဖောက်ခွဲပစ္စည်းတွေဘုံးတွေနဲ့ထောင်ချောက်ဆင်မြုပ်နှံထားခဲ့ကြပါတယ်။ဒီပောက်ကွဲစင်နိုင်တဲ့ပစ္စည်းတွေကိုဒုံဂျုံစိတ်ချစွာမဖယ်ရှားနိုင်သေးသေးဖြင့်ပြန်လည်တိဆောက်ရေးတွေမဆနိုင်သေးပါဘူး။နိုင်ငံသားတွေအနေနဲ့လည်းအရင်တုန်းကသူတို့နေခဲ့တဲ့မြို့တွေကျေးရွာတွေစီကိုပြန်ပြီးတော့နေထိုင်ဖို့ မဖြစ်နိုင်သေးပါဘူးဒီတော့စစ်မီးလောင်ကျွမ်းခဲ့တဲ့တိုင်းပြည်ကိုအေးချမ်းတာယာပြီးငြင်းငြင်းရေးတည်ရန်ခိုင်မြဲစေဖို့အတွက်စစ်ရဲ့အကျဉ်းချံပေါက်ကွဲစေနိုင်တဲ့ပစ္စည်းတွေကိုရှင်းလင်းကြရမှာဖြစ်ပါတယ်ဒါကပဋိပက္ခဖြစ်ဒဏ်ရာဒဏ်ချက်တွေပြေပြောက်ဖို့အတွက်အကူအညီဖြစ်စေမှာဖြစ်တယ်လို့ရှေ့ဆက်လျှောက်လွှမ်းရမယ့်လူမှုအတိုင်းဝန်းအတွက်လည်းမရှိမဖြစ်လိုအပ်တဲ့လုံခြုံမှုကိုပေးစေမှာဖြစ်ပါတယ်ဒါကြောင့်အမေရိကန်ပြည်ထောင်စုနဲ့နော်ဝေနိုင်ငံတို့ပူးတွဲပြီးတော့ US Norwegian Mansion ၏အစီအစဉ်ကိုကျင်းပခဲ့တာဖြစ်ပါတယ်ဒီအစီအစဉ်ရဲ့တတိယဒေသအရအမေရိကန်ပြည်ထောင်စုဟာအိုက်ဇဲရီထံကနေလွတ်မြောက်ခဲ့တဲ့အီတက်နိုင်ငံအတွင်းရှင်းလင်းရေးတွေလုပ်နိုင်မှုအခုနှစ်တွင်အနည်းဆုံးထပ်ဆောင်းငွေအမေရိကန်ဒေါ်လာ 10.8 တန်းကိုထောက်ပံ့ပေးမှာဖြစ်ပါတယ်အလားတူရှေ့လာမယ့်နှစ်ထဲမှာအမေရိကန်ဒေါ်လာ 8 တန်းအထိစီးရီးယားနိုင်ငံအတွင်းကလွတ်မြောက်လာတဲ့ဒေသတွေအတွက်ထောက်ပံ့ပေးအပ်မှာဖြစ်ပါတယ်။နော်ဝေနိုင်ငံကလည်းအီရတ်နဲ့စီးရီးယားနိုင်ငံတွေအတွင်းမိုင်းရှင်းလင်းရေးအတွက်အခုနှစ်အတွင်းအမေရိကန်ဒေါ်လာ 9.8 တန်းထောက်ပံ့မှာဖြစ်ပြီးရှေ့နှစ်မှာတော့ကမ္ဘာအနှံ့မိုင်းရှင်းလင်းရေးအစီအစဉ်အတွက်ဒေါ်လာ 15 တန်းထောက်ပံ့ပေးဖို့ရှိပါတယ်။အမေရိကန်ပြည်ထောင်စုဟာမပေါက်ကွဲသေးပဲကြံရည်ခဲ့တဲ့စစ်လက်ကျန်ပေါက်ကွဲပစ္စည်းရှင်းလင်းရေးအတွက်ငွေကြေးထောက်ပံ့မှုအများဆုံးပေးတဲ့တခုတည်းသောနိုင်ငံဖြစ်ပါတယ်။1993ခုနှစ်နောက်ပိုင်းကမ္ဘာတစ်ခွင်နိုင်ငံပေါင်း90လောက်မှာမိုင်းရှင်းလင်းရေးအတွက်ဒေါ်လာတန်ပေါင်း 2,500 အကူအညီထောက်ပံ့ခဲ့ပြီးဖြစ်ပါတယ်။အခုနောက်ဆုံးအမေရိကန်ပြည်ထောင်စုနဲ့နော်ဝေနိုင်ငံတို့ဥဆောင်ပြီးတော့ကိုလံဘီယာနိုင်ငံအတွက်အလားတူမိုင်းရှင်းလင်းရေးအစီအစဉ်တစ်ခုကိုအခုနှစ်အတွင်းမှာလက်မှတ်ရေးထိုးခဲ့ပါတယ်။အရက်သားတွေကိုအကာအကွယ်ပေးဖို့နဲ့ပဋိပက္ခကိုကြော်လွှားခဲ့တဲ့သူတွေအတွက်ထောက်ပံ့ကူညီရေးဟာအမေရိကန်ပြည်ထောင်စုနဲ့နော်ဝေနိုင်ငံတို့ရဲ့နိုင်ငံသားရေးမူဝါဒမှာတူညီတဲ့ဦးစားပေးအကြောင်းအရာဖြစ်ပြီးကိုလံဘီယာ၊အီရတ်၊လာအိုနဲ့တခြားဒေသတွေမှာရှိတဲ့စစ်အကျဉ်းချပေါက်ကွဲပစ္စည်းရှင်းလင်းရေးလုပ်ငန်းတွေကိုအထူးတကားပူးတွဲပြီးတော့လှုပ်ဆောင်မှုကနေထင်ဟပ်လာတာလည်းဖြစ်ပါတယ်။ကုလသမဂ္ဂအထူးတွင်ညီလာခံရဲ့သဘောထားနဲ့အညီလူသားတွေမိုင်းအန္တရာယ်ကင်းရှင်းပြီးတော့နိုင်ငံတကာညဉ့်ညံ့ရေးနဲ့လုံခြုံစိတ်ချမှုအထောက်အကူပြုနိုင်စေရေးအတွက်အစိုးရရဲ့တတိပုဂ္ဂလမိတ်ဆွေအဖွဲ့တွေပါဝင်ဆောင်ရွက်လာစေဖို့အမေရိကန်ပြည်ထောင်စုနဲ့နော်ဝေနိုင်ငံတို့ဟာဝန်ကြီးအဆင့်မိုင်းရှင်းလင်းရေးညီလာခံတစ်ခုကိုခေါ်ယူမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားမြင်အဖော်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထမံအသည့်ပေးပါစီရှင်စနေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုထုတ်လွှင့်နေပါတယ်အခုတော့သတင်းကြေကျုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံတက္ကသိုလ်ရောမှာရှိတဲ့စားတောက်ဆိုင်တစ်ခုကိုတိုက်ခိုက်ပြီးလူပေါင်း20နဲ့မနည်းတရားခံဖြစ်နေဖမ်းဆီးထားတာဟာသူတို့လက်ချက်လို့ IS စစ်သွေးကြွတွေကပြောကြားလိုက်ပါတယ်။ဒီတိုက်ခိုက်မှုမှာလူပေါင်း20ကျော်သေဆုံးခဲ့တယ်လို့လည်းစစ်သွေးကြွအဖွဲ့နဲ့ဆက်နွယ်နေတဲ့ AMEC သတင်းဌာနကပြောပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ရဲတွေကတော့ရဲရရှိ2ဦးပဲသေဆုံးခဲ့တယ်လို့ပြောပြီးသူတို့ဟာတရားခံဖြစ်နေဖမ်းခံနေရသူတွေလွတ်မြောက်ရေးအတွက်ကြိုးပမ်းနေပါတယ်လို့ပြောပါတယ်။စစ်ဖြစ်နေတဲ့နေမင်းမဟုတ်တဲ့နေရာတွေမှာအဝေးထိန်း drone ယာဉ်တွေနဲ့တက်ခိုက်မှုကြောင့်အရက်သားတွေတေဆုံးခဲ့ရတာတွေနဲ့ပတ်သက်ပြီးအချိန်တော်ကြာစောင့်ဆိုင်းခဲ့ရတဲ့အစီရင်ခံစာတစ်စောင်ကို American သမ္မတအင်ဂျီရောကထုတ်ပြန်အမှာ2009ခုနှစ်နဲ့2015ခုနှစ်အတွင်းမှာအရက်သား64ယောက်ကနေ116ယောက်ကြာတေဆုံးခဲ့တယ်လို့ဖော်ပြထားပါတယ်ဒီကနေ့ကုလသမဂ္ဂမှာကျင်းပတဲ့မြန်မာအရေးပူးပေါင်းဆောင်ရွက်မှုအဖွဲ့အစည်းအဝေးမှာကုလသမဂ္ဂအတွင်းမှုချုပ် Mr. Ban Ki-moon ကမြန်မာနိုင်ငံမှာဒီမိုကရေစီခိုင်မြဲတိုးတက်ဖွံ့ဖြိုးရေးအတွက်မတူကွဲပြားတဲ့နိုင်ငံရေးစီးပွားရေးအုပ်စုတွေသက်ဆိုင်သူတွေအားလုံးပူးပေါင်းဆောင်ရွက်ကြဖို့အတွက်တိုက်တွန်းလိုက်ပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံကလူ့ခွင့်အခြေအနေတွေလေ့လာဖို့ရောက်နေတဲ့မြန်မာနိုင်ငံလူ့ခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Miss ရန်ဟီးလီကမြန်မာအစိုးရအနေနဲ့မွတ်စလင်တွေအပေါ်မှာခွဲခြားဆက်ဆံမှုတွေအရေးတကြီးအဆုံးသတ်ဖို့တိုက်တွန်းလိုက်ပါတယ်။ပြင်းထန်နိုင်ငံမှာကျင်းပနေတဲ့ Euro 2016ဥရောပဖလားဘောလုံးပွဲမှာတော့ Wales အသင်းအကျိုးဘောလုံးပွဲတက်သွားပါပြီ။ဒီမြို့မှာဒုတိယ quarter final ကိုတောက်ကြံတွေကကစားခဲ့တာမှာ Wales အသင်းကပြိုင်ပွဲမှာဘိုးဆွဲနိုင်ခြေရှိတယ်လို့တစ်ပေးခံထားတဲ့ Belgium အသင်းကို3-2နဲ့နိုင်ပြီးအကျိုးဘောလုံးပွဲကိုတက်သွားပါပြီ။
ဒေါက်ကမြတ်တက်ကသတင်းအကြေအကျုပ်ကိုပြောပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့မန္တန္တာချမ်းပါအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုနားဆင်ကြကြတဲ့အတွက်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်
This program has come to you from the Voice of America, Washington.